Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။မြန်မာနိုင်ငံရဲ့83နှစ်မြောက်လွတ်လပ်ရေးနေ့အခါတည်းမှာသောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ Washington Review of the American တန်ခါနေ2021 January 4ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24.50နဲ့58ဆိုင်လမီတာ190ရူပါနဲ့ထုတ်လွှင့်ပေးနေပါပြီ။ကျမခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်။ American နိုင်ငံက November ရွေးကောက်ပွဲမှာသမ္မတ Donald Trump ကို Democratic Party က Joe Biden ကအနိုင်ရကြောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေတီးပြဖို့ဗိုလ်တော်ဖူးနေမှာအခမ်းအနားနဲ့ကျင်းပမှာဖြစ်ပြီးဒါကိုအောက်လွှတ်တော်က Republican အမတ်100ကျော်နဲ့အထက်လွှတ်တော်အမတ်တရာစင်လောက်ကကန့်ကွက်မှာဖြစ်ကြောင်းပြောနေပါလေ။ဗိုလ်တော်ဖူးနေခန်းနာဟာ46ဆင့်မြောက်သမရအတွက် January 20ကျင်းသစ္စာကျင်းဆိုပွဲမတိုင်ခင် American သမရရွေးကောက်တင်မြောက်ရမှာနောက်ဆုံးအဆင့်ဖြစ်နေ Joe Biden ကကိုယ်စားလှယ်မဲ306မဲသမရက232မဲရထားတာကိုအတည်ပြုပေးရမယ့်ပွဲဖြစ်ပါလေ။ရွေးကောက်ပွဲမဲရလက်ကိုပြောင်းလဲစေဖို့အတွက် Mr. Biden အနိုင်ရမှုကိုလွှတ်တော်200စလုံးကလက်မခံမှသာပြောင်းလဲနိုင်မှာပါ။ဒါပေမဲ့ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကမစ္စတာဘိုင်ဒင်အနိုင်ရကြောင်းအတည်ပြုပေးဖို့ရှိတယ်လို့အထက်လွှတ်တော်မှလည်းအလားတူအတည်ပြုနိုင်ခြင်းရှိပါတယ်။သမ္မတထရမ့်ကတော့သူရှုံးနေရတာဟာရွေးကောက်ပွဲမှာမဲမသမာမှုကြောင့်ဖြစ်ကြောင်းအထောက်ထားခိုင်ခိုင်လုံလုံမပြဘဲပြောဆိုနေစေဖြစ်ပါတယ်။သူချိန်နဲ့ရှင်ပြိုင်ခဲ့ရတဲ့ပြည်နယ်တွေမှာတရားရေးအရဆန့်ကျင်ခဲ့ပေမဲ့လည်းအရာမထင်ခဲ့ပါဘူး။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအထူးသဖြင့်ကူးစက်မြန်ဗီဇာပြောင်းပို့တဲ့ကြောင့်ပိုးပြီးတိုးလာနေတဲ့အတွက်လော့ကဒေါင်းချကန့်သက်မှုအသစ်တွေထုတ်ပြန်မှုရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။အခုဆိုဗြိတိန်မှာနောက်ထပ်အကူးဆက်ခံရသူဟာနေ့စဉ်လိုလို9000လောက်ထိဖြစ်လာနေပြီးဒီကူးဆက်များပိုးတဲ့ဟာအရင်ပိုးထက်ရာဂန်နှုန်း80လောက်ပိုးပြီးကူးဆက်မှုများတယ်လို့ကျန်းမာရေးတာဝန်ခံတွေကပြောပါတယ်။တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးနှမျိုးအတွက်အရေးပေါ်အသုံးပြုခွင့်နောက်ဆုံးအတည်ပြုချက်ကိုချပေးလိုက်ပြီဖြစ်ပါတယ်။ AstraZeneca နဲ့Oxford တက္ကသိုလ်ကပူးတွဲထုတ်လုပ်တဲ့ဆေးနဲ့အိန္ဒိယဆေးကုမ္ပဏီ Bharat Biotech တို့ကထုတ်တဲ့ဆေးတွေဖြစ်ပါတယ်။ကမ္ဘာတလွားကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူ85သန်းနီးပါးနဲ့တည်ဆုံးရသူက2သန်းနီးပါးရှိနေပြီဖြစ်ပြီး American နိုင်ငံမှာတော့ကူးစက်သူသန်း20ကျော်တည်ဆုံးရသူ3သိန်းခွဲကျော်နဲ့အများဆုံးဖြစ်နေပါတယ်။ Atlanta အခြေစိုက်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကစနေနေ့ထုတ်ပြန်ချက်ထဲမှာတော့ American နိုင်ငံတလွား COVID-19 ကာကွယ်ဆေးအလုံးပေါင်း73သန်းကျော်ဖြန့်ဖြူးပေးခဲ့ပြီးဆေးထိုးပေးသူပေါင်းက4.2သန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဗြိတိန်မှာတွေ့ရတဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ဟာအခုထွက်နေတဲ့ COVID-19 ကာကွယ်ဆေးတွေမတိုးဝဲဖြစ်နေတဲ့အထောက်အထားဘာတစ်ခုမှမတွေ့ရဘူးလို့တရုတ်ကူးစက်ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဗဟိုဌာနကဝန်ဟာချင်းကတနင်္လာနေ့မှာပြောပါတယ်။
目前根据世界卫生组织
WHO ကဘာကျန်းမာရေးအဖွဲ့ကြီးကနောက်ဆုံးထုတ်ပြန်ချက်အရလက်ရှိကာကွယ်ဆေးတွေကအခုအစ်စ်တွေ့ရတဲ့ဗီဇာပြောင်းပို့တဲ့အတွက်ထိရောက်မှုမရှိတာဒါမှမဟုတ်တက်ရောက်မှုမရှိတာမျိုးမတွေ့ရဘူးလို့ပြောသွားတာပါလက်ရှိကာကွယ်ဆေးတွေဟာဗီဇာပြောင်းပို့တဲ့အတွက်လည်းထိရောက်မှုရှိကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားတယ်လို့ကာကွယ်ဆေးတွေကြောင့်သစုံတရာထိခိုက်မှုဆေးမတည့်တာမျိုးတွေကိုမှတ်တမ်းတင်ဖို့အတွက်တရုတ်ဆိုးရကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကအချက်လက်မျှဝေတဲ့အစီအစဉ်တစ်ခုကိုလှုပ်ထားကြောင်းလည်းပြောပါတယ်ဒီအစီအစဉ်ရယောဂထိန်းချုပ်ရေးဌာနတွေ၊ကျန်းမာရေးဌာနတွေနဲ့ဆေးဝါးထိန်းချုပ်ရေးဆိုင်ရာအာဏာပိုင်တွေအနေနဲ့အချက်လက်တွေကိုမျှဝေသိရှိနိုင်မှာဖြစ်ကြောင်းပြောပါလေ။2021ခုနှစ်မှာဘလို့အခက်အခဲတွေကိုကျုံရမယ်ဆိုတာကိုမခံမှန်းနိုင်တဲ့အတွက်အချင်းချင်းရိုင်းပြန်နိုင်အောင်အေးတူပိုးမျှလက်တွဲနေထိုင်ကြဖို့အတွက်ပိုဟန်မင်းကြီးဖရန်စစ်ကတနင်္လာနေ့ဝတ်ပြုဆူတောင်းပွဲမှာပန်ကြားလိုက်ပါတယ
်။ No sabíamos qué cosa ci reservará el 2021
2021မှာဘယ်လိုကြုံတွေ့ရမယ်ဆိုတာဘယ်သူမှမသိကြပါနဲ့အားလုံးအတူတူကလက်တွဲဆောင်ရွက်ကြမယ်ဆိုရင်လူသားချင်းချင်းရောကဘာကြီးအတွက်ပါပိုးပြီးစောင့်ရှောက်မှုတွေပေးနိုင်မှာဖြစ်ကြောင်းပြောသွားတာပါကိုယ်နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်လော့ကဒေါင်းလုပ်ချထားတာကိုပြည်ပကိုအားရရသွားသူတွေအနေနဲ့ကိုယ့်အတွက်ပဲကိုမကြည့်ပဲကိုယ်နိုင်ငံသားတွေခံစားနေရတာကိုမျှဝေခံစားဖို့လိုအပ်ကြောင်းလည်းပြောပါတယ်ပိုယဟန်မင်းကြီးဟာအပတ်စဉ်ဝတ်ပြုဆုတောင်းပွဲကို Saint Peter's ရင်ပြင်ကနေလူလူတက်ရောက်ဖို့ဗာတီကန်နန်းတော် brain box ကနေကျင်းပလေးရှိပေမဲ့အခုချိန်မှာတော့ကာယောဂါကူးစက်မှုဟန်တာတဲ့အနေနဲ့လူစုလူဝေးမရှိစေဖို့အတွက်နန်းတော်စာကြည့်တိုက်ထဲကနေဗီဒီယိုနဲ့ဆူတောင်းမင်ကွန်ပြောကြားခဲ့တာဖြစ်ပါတယ်
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 9.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဇန်နဝါရီလ4ရက်ဒီကနေ့ဟာ83နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့ဖြစ်ပါတယ်မြန်မာနိုင်ငံလွတ်လပ်ရေးနေ့မှာကမ္ဘာနိုင်ငံခေါင်းဆောင်တချို့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ထံစစ်ကြည်ရေးတဝန်လွှာတွေအသီးသီးပေးပို့ခဲ့ကြပါတယ်ပြည်တွင်ဘီယင်မာကြီးအဲလစ်ဘက်ကပေးပို့တဲ့တဝန်လွှာထဲမှာတော့မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဝမ်းမြောက်ဂုဏ်ပြုကြောင်းနဲ့အခုလိုအခက်အခဲကြုံကြိုက်နေတဲ့ကာလကြီးမှာမြန်မာပြည်သူတွေအားလုံးအတွက်စုမုံကောင်းတောင်းပေးပါကြောင်းဖော်ပြထားပါတယ်။အလားတူတရုတ်ဝန်ကြီးချုပ်လီကက်ချင်းကလည်း83နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်နှွေးထွေးစွာဂုဏ်ပြုလိုကြောင်းရှေ့ဆက်ပြီးလဲပူးပေါင်းဆောင်ရွက်သွားလိုကြောင်းဖော်ပြပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အပြန်အလှန်ပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံပြည်သူတွေအကျိုးခံစား권ကိုမျှဝေခံစားသွားမှာဖြစ်ကြောင်းဒေါက်ဆန်းစုကြည်ထံရေးသားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဆူဂါယိုရှိဟီဒေကလည်းမြန်မာနိုင်ငံလွတ်လပ်ရေးနေ့အတွက်ဂျပန်ပြည်သူတွေကိုစားဝမ်းမြောက်ဂုဏ်ပြုကြောင်းမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားညီညွတ်ရေးရေးအတွက်ဂျပန်နိုင်ငံကကြီးမားတဲ့အကူအညီတွေမြန်မာနိုင်ငံကိုဆက်လက်ပေးသွားမှာဖြစ်ကြောင်းဂတိပေးဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရတည်းရဲ့ဖော်ဆောင်နိုင်ရေးဘုံသဘောတူညီချက်ရရှိဖို့တိုင်းရင်းသားပါတီတွေနဲ့လိုက်လံဆွေးနွေးနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ပေးထားတဲ့ကိုယ်စားလှယ်အဖွဲ့ဟာဇန်နဝါရီ3ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ကိုရောက်ရှိလာပြီးဇန်နဝါရီ4ရက်ဒီကနေ့မှာတော့မွန်ညီညွတ်ရေးပါတီ MUB တာဝန်ရှိသူတွေနဲ့တွေ့ဆုံစကားပြောဆိုဖို့ကမ်းလှမ်းထားပါတယ်။ NLD ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဖြစ်တဲ့အခါဆွေးနွေးမဲ့အကြောင်းအရာတချို့ကို MUB ပါတီရဲ့တွဲဖက်အတွင်းဘူးနိုင်လီတမကဗီအိုအေကိုရှင်းပြပါတယ
်။အဓိကကျွန်တော်တို့ဆွေးနွေးမှာကဒီအနာဂတ်ဖယ်ရပြည်တော်စုဒီဆောက်ရေးကိစ္စမှာဒီ1949ဒီပေါ်ဒီဆက်နေကချုပ်ဆိုခဲ့တဲ့ပြည်နယ်စာချုပ်ပြည်နယ်ကတိကိုယ့်ပေါ်မှာအခြေခံရမယ်။နောက်တစ်ခုက1949မေ24ရက်နေ့မှာကျင်းပတဲ့ဖတ်စာပါလပဏာမညီလာခံမှာအတည်ပြုထားတဲ့အခြေခံမူ24ချက်ရဲ့နောက်တော့1949ဇွန်16ရက်နေ့မှာကျင်းပတဲ့တိုင်းပြည်ပြည်သူ့ဟက်တော်မှာအတည်ပြုထားတဲ့အခြေခံမူခုနှစ်ချက်အဲ့ဒီအချက်ဒီပေါ်မှာကျွန်တော်တို့ကဆွေးနွေးသွားမယ
်မော်လမြိုင်မြို့မှာရှိတဲ့ NLD ပါတီရဲ့မွန်ပြည်နယ်ရုံးမှာမွန်ပါတီတာဝန်ရှိသူ5ဦးနဲ့တွေ့ဆုံမှု NLD အဖွဲ့ဘက်ကကမ်းလှမ်းခဲ့ပေမဲ့မွန်ညီညွတ်ရေးပါတီကတော့ NLD ရုံးလည်းမဟုတ် MUP ရုံးလည်းမဟုတ်တဲ့ဂျားနေရာတစ်ခုမှာတွေ့ဆုံလို့ကြောင်းပြန်လည်တောင်းဆိုထားတာကိုအခုချိန်ထိညှိနှိုင်းနေကြဆဲဖြစ်ပါတယ်NLD ကိုယ်စားလှယ်အဖွဲ့နဲ့တွဲဆောင်ဆွေးနွေးဖို့မွန်ညီညွတ်ရေးပါတီဘက်ကရွေးချယ်ထားသူ၅ဦးကတော့နိုင်လီတမနိုင်စံတင်ဒေါက်တာအောင်နိုင်ဦးနိုင်တလညီနဲ့မိလဝီရန်တို့ဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာ2020ခုနှစ်အတွင်းလာပေါင်းများစွာတောက်လျှောက်ဆန္ဒပြခဲ့ကြသူတွေကိုထိုင်းအစိုးရကမကြုံစဘူးလိုက်လံနှိမ်နင်းနေရမှာအခုအချိန်ထိဖမ်းဆီးခံရသူ38ယောက်ရှိသွားပြီဖြစ်ပါတယ်ထိုင်းပြည်ရင်ကိုအကြီးညိုပြက်အောင်စော်ကားမှုဆူဆွဲချက်နဲ့ထိုင်းဒီမိုကရေစီရေလှုပ်ရှားသူနောက်ထပ်တဦးကိုဇန်နဝါရီလ1ရက်နေ့စံတရက်နေ့ကဖမ်းဆီးခဲ့ပါတယ်။ထိုင်းနိုင်ငံမှာဘီရင်ကိုဝေဖန်လောင်ပြောင်တာမျိုးကိုတားမြစ်ထားပြီးရာဇဝတ်မှုပုံမှန်132မှာတော့ဘီရင်ကိုအကြီးညိုပြက်အောင်စော်ကားတာမျိုးလုပ်ခဲ့ရင်ထောင်ဒဏ်3နှစ်ကနေ15နှစ်ထိချမှတ်နိုင်ကြောင်းပြဋ္ဌာန်းထားပါတယ်။အဲ့ဒီပုံမှန်ကိုလက်ရှိဘီရင်ဝစီယာလောင်ကွန်လက်ထက်မှာအသုံးပြုလာတာတွေ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာအခြေစိုက်တဲ့အဝေးရောက်တိဘက်အစိုးရရဲ့၅နှစ်သက်တမ်းကုံဆုံးတော့မှာမို့ပြည်ပရောက်တိဘက်လူမျိုးရေးလှုပ်ရှားသူတွေဟာသူတို့အစိုးရရဲ့ခေါင်းဆောင်အစ်တူကိုရွေးချယ်ဖို့တင်းငွေတွေနေကဒမ်ဆရာမြို့မှာရွေးကောက်ပွဲကျင်းပပြီးရာပေါင်းများစွာသောတိဘက်လူမျိုးတွေမဲပေးခဲ့ပါတယ်တိဘက်လူမျိုးတွေဟာဒီမိုကရေစီရေးကိုလိုလားတယ်ဆိုတာကိုတရုတ်အစိုးရကိုသိစေလိုကြောင်းတိဘက်အစိုးရအဖွဲ့ခေါင်းဆောင်လော့ဖ်ဆမ်ဆန်ဂီကသတင်းတောက်တွေကိုပြောပါတယ
် But Tibetans in exile are free and given a chance.
ဒီနိုင်ငံတွေကတိဘက်ဒေသဟာအသိပ္ပယ်ခံရရတယ်ဆိုပေမဲ့အခုလိုပြည်ပရောက်နေတဲ့တိဘက်တွေကတော့လွတ်လပ်မှုရှိပါတယ်ကျွန်တော်တို့ဟာဒီမိုကရေစီကိုချစ်မြတ်နိုးတဲ့အတွက်အခြားသူတွေကိုလည်းအလှည့်ပေးလှုပ်ပိုင်권ပေးဖို့အခုလိုရွေးကောက်ပွဲလုပ်ရတာပါလို့ဆမ်ဂေးကပြောသွားတာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America.
တနင်္လာနေ့မနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာ
VO American တရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရဲမတော်မှာဒီဇင်ဘာလ31ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံမဲအများစုနဲ့အတည်ပြုခဲ့ပါတယ်။အဲဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်လူနည်းစုနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့တင်ပြတောင်းဆိုထားတာဖြစ်ပြီး EU ရောပါသမဂ္ဂနဲ့အစ္စလာမ်နိုင်ငံများအဖွဲ့ OIC တို့ကနေဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။အဲဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာဆုံးဖြတ်ချက်မူကြမ်းကိုလောမလာအတွင်းကကျင်းပခဲ့တဲ့ကုလသမဂ္ဂတတိယကော်မတီမှာအတည်ပြုထားခဲ့တာဖြစ်ပါတယ်။အခုကျင်းပနေတဲ့85ကျင်းမြောက်အထွေထွေညီလာခံကိုထပ်မံတင်သွင်းခဲ့ရမှာ48ကျင်းမြောက်အစည်းအဝေးမှာမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်
။ The result of the vote is as follows in favor 130 against 9
ဆုံးဖြတ်ချက်မူကြမ်းကိုထောက်ခံမဲ130ကန့်ကွက်မဲ9မဲကြားနေမဲ26မဲနဲ့အတည်ပြုတာဖြစ်ကြောင်းကုလသမဂ္ဂထရီညီလာခံသဘာဝတည်ဝိုင်းရင်တူရကီတနမဗိုလ်ကန်ဘော့စကီယာကကြီးညာခဲ့တာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုရုရှားနဲ့တရုတ်နိုင်ငံအပါအဝင်ဘယ်လာရုစ်ကမ်ဘောဒီးယားလာအိုဖိလစ်ပိုင်ဗီယက်နမ်စင်မာဝေနဲ့မြန်မာနိုင်ငံစုစုပေါင်းနိုင်ငံ9နိုင်ငံကစတင်ပေးပေးခဲ့ပါတယ်အိန္ဒိယဂျပန်သရီလင်္ကာစင်ကာပူအပါအဝင်နိုင်ငံပေါင်း26နိုင်ငံကတော့မဲမပေးပဲကြားနေခဲ့ကြပါတယ်ကုလသမဂ္ဂကအတည်ပြုခဲ့တဲ့ဒီဆုံးဖြတ်ချက်မှာမြန်မာစစ်တပ်နဲ့လူမျိုးရေးတပ်ဖွဲ့တွေကရိုဂျာရီပေါ်လူခွေရေးချုပ်ပေါင်းမှုကချင်ရခိုင်ချင်းပြည်နယ်တောင်ပိုင်းနဲ့ရှမ်းပြည်နယ်တွေမှာအလားတူလူခွေရေးချုပ်ပေါင်းမှုတွေနဲ့ရိုဟင်ဂျာနဲ့တခြားလူနည်းစုတွေတင်းချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရမှုတွေအပေါ်မှာစိုးရိမ်ပူပန်မိကြောင်းဖော်ပြပါရှိပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်ကိုအတည်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သမဂ္ဂဥကြောမိုးထွန်းကပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ
် First the exploitation of human rights for political purposes should be avoided and it is not acceptable to Myanmar
we နိုင်ငံရေးရည်ရွယ်ချက်အတွက်လူ့ခွင့်ရေးကိုအသုံးချတာကိုရှောင်ရှားတင်ကြောင်းဒီဆုံးဖြတ်ချက်ကလူ့ခွင့်ရေးကိုအကြောင်းပြပြီးကုလသမဂ္ဂကြီးရဲ့ရန်ရာကိုအသုံးချနေတာဖြစ်ကြောင်းမြန်မာနိုင်ငံရဲ့တရားစီရင်ဥပဒေပေါင်းတွင်းကကိစ္စကိုအခုတည်ပြလိုက်တဲ့ဆုံးဖြတ်ချက်ကဘောင်ကျော်ဆောင်ရွက်တာဖြစ်လို့မြန်မာနိုင်ငံအနေနဲ့လက်မခံဘဲကန့်ကွက်ကြောင်းဥကြုံမိုးထွန်းကပြောပါတယ
် domestic jurisdiction
ဒါပြင်တိုင်းသားလူနည်းစုဆိုင်ရာကိစ္စရဲ့အနေနဲ့လက်ရှိမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကတိုင်းသားလူနည်းစုတွေနဲ့ဆွေးနွေးနေပြီးအစိုးရတဲ့ဖွဲ့စည်းရေးဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံခြားရေးရာဘဝဒနဲ့အညီမြန်မာပြည်သူတွေရဲ့အကျိုးအတွက်ကုလသမဂ္ဂနဲ့ရောကုလသမဂ္ဂတွင်ရေးမှုချုပ်ရုံးနဲ့ပါဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသူကပြောပါတယ်။အခုတည်ပြလိုက်တဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်မူကြမ်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်ဥရောပနိုင်ငံတွေနဲ့အတူအာရဗျစော်ဘွားများပြည်ထောင်စု UAE နိုင်ငံကကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အစ္စလာမ်နိုင်ငံများအဖွဲ့ OIC နိုင်ငံတွေကိုစားကမကရပ်ပြည်ဦးဆောင်တင်သွင်းခဲ့တာဖြစ်ပါတယ်။တတိယကော်မတီမှာတင်သွင်းစဉ်က American နိုင်ငံကလည်းနောက်ပိုင်းမှာကမကရပ်ပြည်တဲ့နိုင်ငံတွေနဲ့ပါဝင်လာခဲ့တာဖြစ်ပါတယ်။ကန့်ကွက်ခဲ့တဲ့နိုင်ငံတွေအနေနဲ့ကတော့လူကြီးကောင်စီအဖွဲ့ဝင်နိုင်ငံဖြစ်တဲ့တရုတ်နဲ့ရုရှားတို့ပါဝင်ခဲ့ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အပေါ်ထောက်ခံပေးခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတွေအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူကြီးကောင်စီမှစဉ်းစားဆွေးနွေးဖို့ကိုလည်းတိုက်တွန်းတောင်းဆိုနေတာဖြစ်ပါတယ်။ဒါပေမဲ့အခုနောက်ဆုံးကုလသမဂ္ဂကတည်ပြလိုက်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလည်းအရင်ကလိုပဲလူကြီးကောင်စီဝင်တရုတ်နဲ့ရုရှားတို့ကကန့်ကွက်မဲပေးခဲ့ကြသလိုအများအားမဟုတ်တဲ့လူကြီးကောင်စီရဲ့ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့အိန္ဒိယနိုင်ငံကလည်းကြားနေခဲ့ပါတယ်။ရိုဟင်ဂျာအသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံမယ်လို့ပြောထားပေမဲ့အခုအချိန်ထိအကောင့်တွေပေါ်လာခြင်းမရှိသေးပါဘူးခင်ဗျာ
ကိုဗစ်ကရောဂါဖြစ်နေတဲ့ကာလမှာပဲထိုင်းမြန်မာနယ်စပ်ရွှေတရီကန်ကနေလာတဲ့မူရစ်စေးဝါးတွေနဲ့မူရစ်ခိုင်းတွေကိုထိုင်းရနာပိုင်းတွေကဖမ်းဆီးနှိမ်နှင်းမှုတွေလုပ်တဲ့အကြောင်းကိုပြောပြပါမယ်ကျမအေးမှာပါ2020နှစ်ကုန်ကာလမှာထိုင်းတောင်ပိုင်းကနေတဆင့်နိုင်ငံတကာကိုပို့မဲ့စိတ်ကြွစည်းပြားနှစ်တန်းနီးပါးကိုစတင်ဖမ်းမိခဲ့ကြောင်းနှစ်တစ်ကာလမှာထိုင်းရဲတပ်ဖွဲ့ရဲ့အကြီးအကဲကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်။ဒီမူရစ်စေးဝါးတွေဟာထိုင်းမြောက်ပိုင်းရွှေတရီကန်ဒေသကလာတာဖြစ်ပြီးနောက်ထပ်ထောက်လန်းဖမ်းဆီးမှုတွေကိုလည်းဇက်တိုက်လုပ်ခဲ့တာပါ။ นี่กงกาลาที่ไปด้วยมาเวทั้งเนี่ยมาเนี่ยเสียชีวิตด้วยกันที่ตาด้วยเสียใจเสียใจเจ้าเนี่ยดูมุ่ยไขวันจะทำเรื่องเล่ากูพันสิ่งยิ่งนั่งเงี้ยจังทั้งเยี่ยงมานุ่มมามุกกะอะคุณลูกเจ้าสุดท้ายไปเลยตู้ดังกล่าวจะหมดร้อยห้าสิบตู้เลยนะครับใส่กล่องกระดาษดังที่อยู่ด้านหลังนะครับมุ่ยเสียวารีกูทั้งเนี่ยไปเนี่ยจะกันนี่ทั้งมาเลเซียเนี่ยจะ ไทยดาวมันดีตาลีกูปูสาวนี่ละพี่ป่าเลยไทยดาวมันเนื้อจักรนี่เสียบีนั่งเล่นกับกูปูสาวนี่ละพี่ป่าเลยตุลุต้องพิวรากาโรแล้วเบตโตอเมียต้องเจลีฟงไปพี่เลยเสียพี่สิ่งคนนี้มาเทบีไทยปีดูเนี่ยมาเวป้าเสียบุรีสนิกูต้องบีปูสาวนี่ละพี่ป่าเลยสูบีไทยบ้านเนี่ยพิวสุดตัวละบ้าเดี๋ยวไปดูเนี่ยมาเวไทยยันอะไรนี่ฮะเสียจ้าเสียจ้าอารมณ์ยันเตะสาวนี่เลยมุ่ยมาคู่ไขมันนี่กูพันสิ่งนั่งเงี้ยละพี่บีดีเจมาละต้องเสียดีนี่ ကိုထိုင်းနယ်ကြားဆောင်ရဲတပ်ဖွဲ့ကနောက်ကနေအမိလိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာနှစ်ဖက်အကြားပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပစ်ခတ်မှုမှာတော့ထိုင်းတောင်ပေါ်သားမူရင်မှောက်ကိုသမားနှစ်ဦးဟာကားကိုဆွန့်ပစ်ပြီးတောထဲကိုထွက်ပြေးသွားခဲ့ကြောင်းချင်းရိုင်ခရိုင်ရဲတပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီအတွက်နှစ်ကုံရက်တွေမှာပဲထိုင်းရနာပိုင်းတွေဟာကာလာတန်ဖိုးဘတ်ငွေတန်ပေါင်း2000ကျော်လောက်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေကိုဖမ်းဆီးခဲ့တာပါ။ကိုဗစ်ကာယောဂါကာလမှာအသွာအလာတွေကန့်သက်ထိန်းချုပ်ထားပေမဲ့မူရစေဝါမှန်ကိုသူတွေကတော့လမ်းကြောင်းအသစ်တွေနဲ့တင်သွင်းနေဆဲဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇမှုဆိုင်ရာ UNODC ကပြောဆိုထားပါတယ်။ပြီးခဲ့တဲ့နှစ်ထဲမြန်မာအပါဝင်အရှိနဲ့အရှိတောင်အာရှဒေသတွေမှာမူရစေဝါမှန်ကိုမှုပမာဏဟာဒေါ်လာ81ဘီလီယံထက်မနည်းရှိခဲ့ပြီးဒီထဲမှာမီသာဖက်တမင်စိတ်ကြွဆေးပြားမှောင်ခိုမှုက67ဘီလီယံထိရှိတယ်လို့လည်း UNODC ကခန့်မှန်းထားပါတယ်။ရွှေတရီကန်ဒေတာမှာမူရစေဝါတွေအများအပြားဖမ်းဆီးမိနေတာကိုကြည့်မယ်ဆိုရင်ကဘာတဝမ်းကာယောဂထိန်းချုပ်ရေးအာယုံစိုက်နေခြင်းမူရမှောင်ခိုခိုင်းတွေကအခွင့်ကောင်းယူနေတဲ့လက္ခဏာတရဖြစ်ကြောင်းကိုလည်း UNODC ကမကြသေးခင်တုန်းကပဲသတိပေးထားပါတယ်ရှင်။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ။တ
ောရရှင်များရှင်ကျမသင်္ကီထိုက်ပါရုရှားနိုင်ငံရဲ့ကာလရှည်ခေါင်းဆောင်ဗလာဒီမီယာပူတင်ကို2036ခုနှစ်အထိသမ္မတအဖြစ်ဆက်လက်ထမ်းဆောင်ခွင့်ပါဝင်တဲ့အခြေခံဥပဒေပြင်ဆင်ချက်အတည်ပြုဖို့နိုင်ငံတဝန်းမဲပေးခဲ့ကြပြီဖြစ်ပါတယ်။ဒါပေမဲ့သူကရောလုပ်ပါမလားဆိုတာကမေးစရာဖြစ်ပါတယ်လို့ Charles Mains ကရုရှားနိုင်ငံမော်စကိုမြို့တော်ကနေသတင်းပေးပို့ထားပါတယ်။နှစ်ပေါင်း20အာဏာရယူထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြီးခဲ့တဲ့နှစ်ထဲအကြီးမားဆုံးနိုင်ငံရေးအောင်မြင်မှုကတော့သူ့ရဲ့သမ္မတသက်တမ်းကန့်သက်ချက်ကိုပြင်ဆင်တဲ့အခြေခံဥပဒေပြင်ဆင်ရေးလမ်းဖွင့်နိုင်ခဲ့မှုပါရုရှားကောင်းဆောင်ကိုလာမဲ့ဆယ်စုနှစ်အထိအာဏာဆက်လက်ယူဖို့2020နွေရာသီမှာလုပ်တဲ့လူမှုစန္ဒခံယူပွဲကထောက်ခံခဲ့တာပါဒါပေမဲ့ပူတင်ရဲ့အစီအစဉ်ကရှင်းရှင်းလင်းလင်းမရှိသေးပါဘူ
းပါမလ်နာလူဒုဘက်ကတော့တရားဝင်သဘောဆန္ဒပေါ်ပြပြီးပါပြီကျွန်တော်အနေနဲ့လုံမယ်မလုပ်ဘူးဆိုတာကတော့အပြတ်မပြောနိုင်သေးဘူ
းပူတင်ရဲ့အခုဆောင်ရွက်ချက်ကလက်ရှိသမ္မတသက်တမ်းကုန်မဲ့2024ခုနှစ်မကုန်ခင်မှာအစိုးရတွင်အပြိုင်မှုနောက်သူရုကဖေရှားရမယ်အရေးတို့ကနေရှောင်ကျဉ်လိုက်တာလို့လည်းပြောကြပါတယ်ဒါပေမဲ့လည်းထင်မှားတဲ့တာဝန်သစ်တွေနဲ့အာဏာအနှင်းမှုတစ်ခုလို့နိုင်ငံရေးသုံးသပ်သူတွေကတော့ရှုမြင်နေကြပါတယ်သမိုင်းပညာရှင်အလက်ဇီကူစနက်ဆော့ကအခုလိုပြောပါတယ
် The system is very much
ပြောရရင်တော့စနစ်ရဲ့အခြေခံအုတ်မြစ်လိုသူ့ကိုအလွန်အမင်းအလေးပေးထားတယ်ဒီနိုင်ငံဟာသူ့လက်နဲ့ပုံဖော်ထားတယ်ဆိုတာကိုသူသိကုံယူတဲ့အချက်ဖြစ်ပါတယ
်ကဘာတလောကိုရိုနာကပ်ဘေးကရုရှားပြည်သူတွေတင်အကြီးအကျယ်ထိခိုက်တက်ရောက်တာမဟုတ်ပါဘူးသမ္မတပူတင်အတွက်လည်းအကျွမ်းတဝင်မရှိတဲ့အခန်းကဏ္ဍတစ်ခုတည်းကိုကြာရောက်သွားစေတာပါကမ္ဘာခေါင်းဆောင်တဦးကကမ္ဘာဇက်ခုံဘောကနေဖယ်ပြီးနိုင်ငံရဲ့ကျန်းမာရေးပြဿနာနဲ့စီးပွားကျမှုကိုကင်တွယ်ဖြေရှင်းဖို့ဖြစ်လာပါတယ်။နိုင်ငံရေးသုံးသပ်သူဒမက်ထရီအော့ရှကင်ကရုရှားဘာသာစကားနဲ့အခုလိုပြောပါတယ
်
။သူကအမြဲတမ်းရုရှားကိုကိုယ်ဘာသာထူထောင်စေတယ်။နိုင်ငံတကာဇက်ခုံမှာနေပြီးအမေရိကန်ကိုတုံ့ပြန်ထိုးနှက်တယ်။လူမှုရေးရာပြဿနာတွေပင်စင်လှစာနဲ့ကျမ်းမာရေးဆောက်ရှောက်မှုတွေကသူ့နယ်ဘာမှမသက်ဆိုင်ပါဘူးလို့ပြောသွားပါတယ်။ဒီနှစ်အတွင်းမှာပဲကပ်ဘေးယောဂါကိုထိန်းချုပ်ကင်တွယ်မှုစီးပွားချမှုနဲ့ဗဟိုကထိန်းချုပ်တဲ့အုပ်ချုပ်မှုပုံစံတွေအပေါ်မှာမကျေနပ်မှုပိုများလာတာနဲ့လေပူတင်ရင်ဆိုင်နေရတာပါ။ ပြီးခဲ့တဲ့ဩဂုတ်လထုံးကဆိုင်ဘေးရီးယားမှာအတိုက်ခံခေါင်းဆောင်အလက်စီနက်ဖက်နီတေလူမျိုးပါအစိတ်ခတ်ခံရတာကြောင့်ပူတင်ရဲ့အုတ်ချုပ်မှုအောက်မှာနိုင်ငံရေးလွတ်လပ်ခွင့်အကန့်အသတ်တွေနဲ့ပတ်သက်ပြီးမေးခွန်းတွေထွက်ပေါ်လာပါတယ်။အထူးသဖြင့်တော့ရုရှားလူငယ်တွေကြားမှာရာသက်ပံသမရအဖြစ်ပူတင်ကိုစိတ်ဝင်စားမှုညှော်နှဲနေစေပါလို့သဘောထားစစ်တမ်းတွေနဲ့ဥဆောင်အတိုက်ခံတွေကပြောပါတယ်။အတိုက်ခံနိုင်ငံရေးသမားဒီမက်ထရီဂတ်ကော့ကအခုလိုပြောပါတယ်။
если прямую людей спросить вы хотите чтобы путин был до 36
путин го 2036 ခုနှစ်အထိအာဏာဆက်ရှိစေချင်လားလို့လူတွေကိုတိုက်ရိုက်မေးရင်အများစုကမလိုလားဘူးလို့ဖြေကြမှာပါသူတို့ကိုဘာမှရှင်းပြစရာတောင်မလိုပါဘူးလို့ပြောသွားပါတယ်ဖိနှိပ်ချုပ်ချယ်တဲ့ဥပဒေသစ်တွေနဲ့တမရဟောင်းတွေအတွက်ပြစ်ဒဏ်ကနေလူငင်းခွင့်ပြတ်ထန်းချက်တွေရှိနေတာကြောင့်ရုရှားခေါင်းဆောင်အနေနဲ့တိတ်ပြီးအန်ဒီရဲ့မရှိတဲ့သဘောဆောင်ပါတယ်အခုအချိန်မှာရုရှားနိုင်ငံရေးကိုချုပ်ခိုင်ထားသူအဖြစ်ဆက်ရှိနေတဲ့ပူတင်အနေနဲ့သူ့ရဲ့နိုင်ငံရေးအနာဂတ်ကိုအပြတ်မဆုံးဖြတ်ရသေးပါဘူး။ဒါကြောင့်2021နဲ့အလွန်ကာလမျှော်ကြည့်ရင်တော့နိုင်ငံအနေနဲ့မရေမရာရှိနေစေပါရှင
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့မျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့မူပေါင်းအောက်မှာပါတီဆွဲမထားတဲ့အရေးချင်းရှိတဲ့ပုံကိုယ်တွေကိုဝန်ကြီးချုပ်ကစတာဝန်ပေးသွားဖို့ကချင်ခေါင်းဆောင်တူဖြစ်တဲ့ဒေါက်တာမနန်တူးချာကတိုက်တွန်းပြောဆိုလိုက်ပါတယ်။ NLD အစိုးရပထမသတ္တမတိုင်းရင်းသားပါတီတွေတိုင်းရင်းသားဖွဲ့စည်းတွေနဲ့ထိတွေ့ဆက်ဆံပူပေါင်းဆောင်ရွက်မှုအားနည်းခဲ့တဲ့အပေါ်ဝေဖန်မှုတွေရှိခဲ့လို့အခုဒုတိယသက်တမ်းဆက်မဲ့အချိန်တိုင်းရင်းသားနယ်မြေတွေထိဆင်းပြီးတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံမှုကတိုင်းရင်းသားတွေနဲ့ NLD ကြားပို့ပြီးတော့မှအဆင်ပြေအောင်ပူပေါင်းဆောင်ရွက်သွားဖို့ခြေလှမ်းတရဖြစ်လဲသူကရှုမြင်ပါတယ်။တိုင်းရင်းသားပါတီတွေနဲ့လိုက်လံတွေ့ဆုံနေတဲ့ NLD ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးခဲ့တဲ့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌဒေါက်တာမနန်တူးချာကိုကျမစုမုံကဆက်သွယ်မေးမြန်းပြီးဒီသတင်းနဲ့ရဲ့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းမှာတင်ဆက်ထားတာနားဆင်ပါရှင်မင်္ဂလာပါဒေါက်တာတူးချာရှင်အခုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဘက်ကနေပြီးတော့မှဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှုအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းနိုင်မှုဆိုပြီးတော့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ဆုံးဖြတ်ခဲ့တယ်ပေါ့နော်ဒီဆုံးဖြတ်ပြီးတဲ့နောက်မှာကချင်နိုင်ငံရေးပါတီတွေနဲ့ပထမဆုံးတွေ့ဆုံပါတယ်ဆရာကလည်း NLD ပါတီနဲ့တွေ့ဆုံတဲ့အထင်မှာပါခဲ့တယ်ဆိုတော့ဘလို့အချက်တွေကိုအဓိကထားပြီးတော့ဆွေးနွေးပြခဲ့ချတယ်လဲဆိုတာကိုအရင်ဆုံးသိချင်ပါတယ်ရှင
်ခေါင်းစဉ်နှစ်ခုဖြစ်ပါတယ်အဲ့တကူကတော့ဒီတင်းကြီးတိုင်းရဲ့မျိုးသားပြန်လဲပြည်ညရဲပေါ့နော်အဲ့ဒါနောက်တစ်ခုကတော့ဒါကျွန်တော်ကသဘောထားရယူကြည့်တာကအဲ့ဒါမျိုးသားရဲ့အစိုးရဖွဲ့စည်းရေးဒီသောင်းစင်တစ်ချက်ပေါ်မှာသူတို့ကျွန်တော်ပါတီရဲ့သဘောထားပေါ့နော်အဲ့ပြည်ကျင်တယ်ဆိုပြီးတော့မှသူတို့ကကျွန်တော်ကိုမင်းများပါတယ်အဲ့မင်းများတစ်ခါကျတော့ကျွန်တော်လည်းမျိုးသားဖွဲ့မှလင်းပဲတင်ပြလိုက်ပါမယ်အဲ့ဒီညီကြေးရင်းနဲ့မျိုးသားပြန်လဲပြည်ညရေးဆိုတဲ့အင်တာဗျူးကြည့်ပါလေအရင်ကတည်းကတော့သူတို့ပြောတော့ပြောနေတာပေါ့ဒါပေမဲ့လက်တွေ့ဟိုဖော်ဆောင်တာတော့တော်တော်ကြီးရှိသေးဘူးအခုဒီ2020ရုပ်ခေါ်ပွဲပြီးနောက်ပိုင်းမှာဒါကိုလက်တွေ့ဖော်ဆောင်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်ဒါဒီပုံမှာကျွန်တော်ကြိုးဆိုပါတယ်ကျွန်တော်ကဖြစ်တည်နေတာကပြည်သူညီကြေးရေးရရှိဖို့အမျိုးသားပြန်လဲပြည်ညရေးအင်တာဗျူးကြည့်တယ်အမျိုးသားပြန်လဲပြည်ညရေးမှာအထူးသဖြင့်ကတော့ဒီတိုင်းသားတွေနဲ့ဒီပြည်သူပြည်ရေးညီကြဖြစ်ရေးကိုအောင်မြင်မြင်လုပ်ဆောင်နိုင်ဖို့အင်တာဗျူးကြည့်တယ်လို့မြင်တယ်။ဒါကြောင့်လည်း solution ကျွန်တော်နိုင်ငံမှာဒီဖြစ်ပျက်နေတဲ့ပြည်သူ့စ်မတည်ငြိမ်မှုအားဒီသူ့ရဲ့အကြောင်းရင်းကဒီတိုင်းသားများအနေနဲ့သူ့လူချင်းနဲ့နိုင်ငံရေးအခွင့်အရေးမရရှိသေးတဲ့အတွက်ကြောင့်ဖြစ်တယ်လို့ဒါလူတိုင်းလည်းသိပါတယ်။အဲ့ဒါဘာလို့ဆိုလို့လဲ solution เลเซกุนโคเนบินงนิลาคันโดกะบอจออซันเปียวเคเดดีกุบันเปียตันคุนเนยูดาตันตุคุนเยโกอะปิวะมะคันเจเปเนเดเคเดบิดองซุดิซอเยซัวโกมะโพซองไนบุดินิจิกาวเทมโพไนบุอะจองโลดีอาโปมาจูโรกะเลทาบรมะลุซองดาบุลัวเนเดจิคาพิเตเอลิมาจูโรกะดีอาโกอะทูริเอปิเนติมากุบันอุชุเยปิวะยัชิบุเน
ဒီမိုဂီကိုရေးပြပါခံစားခွင့်ရရှိဖို့ဆိုရတာဒီအလေးထားရမှာပို့ဆောင်တော့ဘူးလို့အတည်းဆိုတာကိုကျွန်တော်ကတင်ပြတယ်အရင်ကလက်ဆက်ကနေပြည်သူညီလာခံအဲ့ဒီနောက်ဆက်တဲ့တွေ့ရအချက်ပေါ့ဗျာပြောမယ်ဆိုလို့ရှိရင်အခုမဆက်တည်ရစုပြည်သူညီလာခံဒါဒီကနိုင်ငံရဲ့ပြည်နာဖြစ်ရှိတဲ့ညီလာမှန်ကန်တဲ့ညီလာဖြစ်တယ်ဒါကြောင့်ပြည်သူညီလာခံကိုဆက်လက်ကျင်းပရမဒီဖက်ဒရယ်မိုဒီကို
လုံးလောက်အောင်ချမှတ်ပြီးဖက်ဒရယ်ပြည်သူ့ဒီဆောင်ရေးကိုဒါခိုင်မအောင်လုပ်နိုင်ဖို့အင်တာရေးကြီးတယ်အဲ့ဒီမှာဒါအမျိုးသားရင်ကြားစေရေးမှာတိုင်းသားညီညီနိုင်နိုင်ရင်ကြားစေနိုင်အောင်တို့ပြောမှာပို့ဆောင်တော့တာကအကောင်းဆုံးအနေနဲ့ဖြစ်တယ်လို့ကျွန်တော်တင်ပြတယ်အဖြစ်
ဟုတ်ကဲ့အဲ့တော့အန်အန်ဒီပါတီဘက်ကနေပြီးတော့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းမယ်ဆိုတဲ့အပေါ်မ မျိုးသားညီညွတ်ရေးကြီးအဖွဲ့ကြီးရဲ့ဆရာတော်ဒီပေါ်မှာကျွန်တော်ရဲ့အမည်ကိုတင်ကြတာပါတို့ကတော့တရားမျိုးသားညီညွတ်ရေးကြီးအဖွဲ့ကြီးရဲ့ဒါအခုချိန်ကမှတို့အပ်ကျွန်တော်တို့ဒီလိုညီညွတ်ရေးအတွက်ကြီးမားတဲ့ခြေလမ်းပြဖြစ်တယ်ဖြစ်တော့ဒါကျွန်တော်လည်းနားလည်တယ်အဲ့လိုအဲကြောင့်မို့ကျွန်တော်ဘက်ကနေတင်ကြတာကဒီအမျိုးသားညီညွတ်ရေးအစိုးရဆိုတာအင်တန်အရေးကြီးပါတယ်လို့ဒါကျွန်တော်နိုင်ငံကဒီတိုင်းဒါလူမျိုးပေါင်းစုပို့တဲ့နေထိုင်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်တို့ကိုပြကြည့်မှညီညွတ်ရေးတို့ဒါမြေလားချရမယ်တပါတီတဲ့တို့စုတဲ့ဖွဲ့တဲ့နဲ့တိုင်းပြည်ထူထောင်လို့တော့တိတ်အောင်မြင်နိုင်မှာမဟုတ်ဘူးဒါကိုပို့ပေါင်းပြီးတော့မှပို့အောင်စုပေါင်းရင်ကပို့ပေါင်းရရနေနိုင်ငံကိုထူထောင်မှာပို့ပြီးအောင်မြင်နိုင်တယ်ပို့ပြီးတိုးတဲ့ဖွံ့ဖြိုးနိုင်တယ်ဆိုရဲသဘောထားအရဒါအခုဒီမြေသားညီရဲ့အစိုးရဖွဲ့စည်းရေးအမှန်မှန်ကန်တယ်လို့ဒီအခုဒါမှန်မှန်ကန်ကန်ပို့ဖို့နိုင်ဖို့ကောင်းတဲ့ဖော်နယ်ဖို့ဒါရေးကြည့်ပါလေလို့အဲ့တော့ဒီအရကိုဘူမာရဲ့ပြည်နယ်မှာရဆွတ်တိကျော်ပြည်နယ်ထောက်ပြတာပါလေပြည်နယ်ဒီမှာဒီကောင်းမွန်တဲ့အစိုးရပေါ်ပေါက်လာဖို့ရေးကြည့်ပါလေဒီချင်းမြင့်တဲ့အစိုးရလုပ်ရကံရရှိတဲ့သောဆောင်ရရှိတဲ့အစိုးရပေါ်ထွက်လာဖို့ဒါရေးကြည့်ပါလေအဲ့လိုပေါ်ထွက်လာဖို့ဆိုလို့ရှိရင်ဒီအမြဲတမ်းညွှန်ရအစိုးရမပေါ်အောင်မှာပေါ်ရှိအောင်မှာဒါပါတီဆွဲမထားဘဲနဲ့ဒါတိတော်တဲ့ပုဂ္ဂိုလ်ရရှိကိုကြည့်ပြီးမှခက်တီးရီယာကိုကြည့်ပြီးမှဒီအစိုးရဌာနတွေမှာဒီတောင်ပေးတော်ဘုရားဝိဇ္ဇုကအစပါဗျာတောင်ပေးတော်ပြီးတော့မှသူရတခုဖွင့်ပြနိုင်ဖို့ကလည်းအမှန်အရေးကြီးတယ်လို့အဲ့လိုဖွင့်ပြနိုင်မယ်ဆိုလို့ရှိရင်တော့အဲ့ဒီတော့ပြည်နယ်ထဲမှာတက္ကသိုလ်တာယာမယ်တွေ့တဲ့ဖွင့်ပြမယ်ပေါ့ဆက်ဆက်ပြီးတော့မှ NDA အနေနဲ့သဘောထားကြီးထားပြီးတော့မှဒီမြို့သားညွေရဲ့အစိုးရကိုပြဖွင့်ပြနိုင်ဖို့မျှော်လင့်တယ်အဲ့လိုဖွင့်ပြလာမယ်ဆိုလို့ရှိရင်တိုင်းသားပါတီတွေပူးပေါင်းဆွေးနွေးကြမှာပါလို့ကျွန်တော်တင်ပြပါတယ်ဗျာ
ကဲပြီးခဲ့တဲ့ဒီတက်တန်း၅နှစ်တာကာလအတွင်းမှာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်တာဝန်ယူခဲ့တဲ့အချိန်မှာတိုင်းရင်းသားပါတီတွေပေါ့နော်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဒီထိတွေ့ဆက်ဆံမှုတွေကအားနည်းမှုတွေရှိခဲ့တယ်နောက်တစ်ခုကဒီလိုမျိုးပူးပေါင်းဆောင်ရွက်မှုမှာလည်းအများကြီးထောက်ပြစရာတွေရှိခဲ့တယ်ပေါ့ဆိုတော့ဒုတိယတက်တန်းတိုးမဲ့ဒီနှစ်ဒီနှစ်ဆန်းပေါ့နော်2022ခုနှစ်မှာဒီလိုမျိုးတိုင်းရင်းသားပါတီတွေကိုတိုင်းရင်းသားနယ်မြေတွေထိစင်းပြီးတော့မှထိတွေ့မှုလုပ်ပြီးတော့မှဆောင်ရွက်နေတဲ့အပေါ်မှာဆရာဒေါက်တာတူးချာဘယ်လိုများမြင်မိပါလဲပြီးတော့ဆရာကိုရိုင်းလည်းတို့နဲ့ဓာတ်ရိုက်ဆွေးနွေးခဲ့တာဆိုတဲ့ခါကျတော့တို့ရဲ့ဆွေးနွေးမှုတွေတို့ရဲ့ပြောဆိုမှုတွေပေါ်မှာရောဆရာကျင်းနဲ့အားရမှုရှိပါသလားရှင
့်မနစ်တာပေါ့အခုချင်းကြီးပေါ့ဗျာ85နှစ်ဒီနေ့အဖြစ်အစိုးရတက်တမ်းမှာဒီပြည်သူလူထုလူလားတောင်းတနေတဲ့အပြစ်ပြင်းပြောင်းလေးပေါ့ပြည်သူညီချမ်းရေးတိုးတက်ခွင့်ပြုရေးကိုဒါကျင်းနဲ့အားရလောက်ပြည်သူဒီလက်ခံကျင်းနဲ့အားရလောက်တဲ့မစွမ်းဆောင်ပေးနေတဲ့မဖော်ဆောင်ပေးနေတဲ့ပေါ်မှာအဲ့တော့ NDA အနေနဲ့လည်းဒီတစ်ခေါက်တော့ဒီလိုရလေဒါမတော်ဆင်ငါတို့ပဲတောင်ပြခံပြီးအမှန်ပြောရတယ်ဒါကြောင့်ဒီတစ်ခေါက်တော့ဒါလုတ်ဖြစ်အောင်လုပ်မယ်ဆိုတဲ့ခံယူချက်များရှိပြီဖြစ်တယ်ဒါကြောင့်မို့အခုကတော့ဒီဟာကိုအကောင့်နဲ့ပို့ဖို့ကခြေလမ်းစနေတဲ့ပုံစံမျိုးအဲ့ဒီနင်းနာနေအဲ policy မျိုးနဲ့ solution တော့ဖြစ်နိုင်ခြင်းရှိတာကိုဒါကြောင့်မို့သူတို့အနေနဲ့ကတော့ဒီတစ်ခေါက်ကတော့ဒါဒီအတိတ်ကိုသင်္ခါစာယူကြမှာဒီတစ်ခါစတင်ဖွဲ့စည်းမယ်အစိုးရအနေနဲ့ကတော့ဒါဒီတိုင်းတိုင်းဒီနေ့ဒီပူပေါင်းဆောင်ရွက်ရေးပေါ့ရင်းကျစရေးလို့ပြောပူပေါင်းဆောင်ရွက်ရေးကိုပေါ်ပေါ်တင်တင်ဒီအပေါင်းဆောင်သွားဖို့လုံဆောင်သွားဖို့ เออลูกสาวเนี่ยมีสุดชื่นเนาะผู้บังอาเนี่ยในงานที่ชอบเด็กเข้ามาแต่เนี่ยที่เอาไปนี่จะยังได้ผู้บริหารสั่งสอนยาสินเนี่ยมีสุดเอกขันยันเนี่ยตัวที่บริษัทมาแต่มีด้านอยู่เยอะสุดยาบริษัทมาแต่มีด้านจะเสียอยู่เด็กที่ลูกสาวเนี่ยสุดเอกฮะกูเจ้าที่มีอะไรกันแต่ก็ไม่ได้อะไรที่เกี่ยวกับการเป็นที่เซน่าตั้งแต่เนี่ยเป็นที่จุดที่ลูกชอบ
ဟုတ်ကဲ့ပါဆရာဒေါက်တာဒူးချာအဲ့တော့ဒီလိုမျိုးပထမဆုံးတွေ့ဆုံတာကဆရာတို့ဒီကချင်ဒေသကပထမဆုံးပေါ့နော်ဆိုတဲ့အခါကျတော့ဆိုတော့ရှေ့သွားမဲ့တိုင်းသားနေမြေတွေမှာဆရာတို့အခုစုံတွေ့ခဲ့တဲ့တွေ့ဆုံဆွေးနွေးမှုပေါ်မှာမူတည်ပြီးတော့ရှေ့ဆက်သွားမဲ့တိုင်းသားနေမြေတွေမှာဒီထက်ပိုပြီးတော့အနန္တရဲ့မူဝါဒတွေပြပြတသားအာဒီပြောဆိုဆွေးနွေးတဲ့နေဟာမျိုးတွေဆရာတို့အကြံပေးချ
ကျွန်တော်အမြင်ကတော့ဒါဟိုဘယ်လိုပြောမလဲဆိုတော့2018ခုနှစ်ကနေကျူပါမယ်2018နှစ်ထွေးအဟိုဘုံပေါ်ပြတဲ့သဘောလို့ကျွန်တော်အဲ့ဒါတစ်ချက်ပေါ့နော် ပြီးတော့သူ့ဖွဲ့စည်းရေးမှာဒီကချင်တွေကအကြအကြတွေကရှေ့တန်းကနေပါလာတာကိုဒါနဲ့ဒီဒီလင်းစစ်တန်းကိုဘိုးဘခံစားရတာလေကချင်ပြည်နယ်ဖြစ်တယ်အဲ IDB လေသူတို့နေရာမချနိုင်တဲ့ချင်းတွေမှာကချင်ပြည်နယ်ရဲ့အနေထားကိုအဲသူတို့ကသုံးသပ်မိမှာပေါ့ဘာပဲဖြစ်ကချင်ပြည်နယ်ကိုဥစားပေးဘရမကချင်ပြည်နယ်ရဲ့အခြေအနေကိုသူတို့လက်လာဘရမကချင်ပြည်နယ်ရဲ့ဒူလာချစ်ဘူးအချစ်တွေကိုသူတို့အဲ့နဲ့သ ne de la alung bo le da jo da yin da ma khwe cha bo na de lo be she se de ten da ba di de ne be tu tu de bu zan ne ne tu so da me su lo shi da ala la gao de po chu la shi zhe mi yao ni de
ဆရာတို့ရဲ့ဆွေးနွေးမှုတွေတင်ပြချက်တွေနဲ့ပတ်သက်ပြီးတော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကိုပြန်ပြီးတော့မှတင်ပြမယ်လို့ပြောတယ်ဆိုတဲ့အခါကျတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်သမ္မတအပါအဝင်ပေါ့နော်ဒီတိုင်းရင်းသားပါတီတွေရှိရနေပြီးတော့ဆွေးနွေးခဲ့တဲ့ဟာတွေကိုပြန်ပြီးတော့မှတင်ပြမယ်အနေထားရှိတယ်ဆိုတော့သူတို့ဘက်ကဆရာတို့ရောဗာများပြန်ပြောသွားတာရှိပါလေဒီရဲ့ဆွေးနွေးချက်ရလဒ်တွေနဲ့ပတ်သက်ပြီးဘယ်လိုမျိုးပြန်ပြီးတော့တုံ့ပြန်မှုပေါ့နော်ပြန်ပြီးတော့မှဆရာတို့နဲ့ပြန်ပြီးတော့ဆွေးနွေးဖို့နောက်ဆက်တွဲဆွေးနွေးပွဲတွေဆက်ပြီးတော့ရှိနိုင်အောင်မယ်အလားအလာရောရှိသလားဆရာဟုတ
်သူပြောသွားတာကကျွန်တော်ကြည့်ရတဲ့သဘောထားပေါ့နော်အဲဒါကိုရယူသွားပြီးတော့မှဒီသူတို့ရဲ့ဘူးလုံမဆောင်ကော်မတီတင်ပြဖို့အဲဆိုတာပဲပြောပါတယ်အဲနောက်နောက်ပိုင်းဒါဆုံးဖြတ်ချက်ချမှာတော့ဘူးလုံမဆောင်ကော်မတီဖြစ်မှာပေါ့အဲနောက်ထပ်တွေ့ဖို့ဆိုတာနဲ့ဒါအကြီးကျပြောတာမရှိဒါပေမဲ့လိုအပ်ချက်ပေါ်မူဒီဘက်မှာထပ်တွေ့နဲ့ထပ်တွေ့ကြမှာပါဒါတော့အစပြိုးတဲ့ဒါလိုအပ်မှုပေါ်မူဒီမှာပါဒါသူတို့ဒီအားလုံးဒီတန်တာပါတီဒီအားလုံးနဲ့ပြည့်စုံပြီးအဲ့တို့ဒီတိုင်းနာပါတီဘက်ကပြည်သားတွေအချက်လက်တွေစုဆောင်ပြီးတို့စီစီဖို့နော်အပူအလုံးစုံကော်မတီမှာညီနိုင်စနေပြီးတော့မှတို့ပြန်ပြီးတော့ဆုံးဖြတ်ချက်သွားပါဆက်လက်လုပ်ဆောင်ကြရရှိတာလဲအဲ့ခါကျမှတို့ဆက်လက်ဆောင်ရွက်သွားနိုင်မယ်လို့ကျွန်တော်အဲ့လိုပဲနားလည်သဘောပေါက်ပါတယ်
ဆရာဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အဲ့တော့ဆရာ2021ခုနှစ်မှာရှေ့ဆက်ပြီးတော့ဒုတိယသက်တမ်းတာဝန်ယူမဲ့ NND ဆိုရအနေနဲ့အထူးသဖြင့်တိုင်းရင်းသားတွေရဲ့အရေးပေါ့နော်ဒီတိုင်းရင်းသားနယ်မြေတွေရဲ့ခွင့်မျိုးတိုးတက်ရေးတွေနဲ့ပတ်သက်ပြီးရှေ့ဆက်ဆောင်ရွက်သွားဖို့အတွက်ဆရာဗာမြားမြစ်တက်ရက်ခံပန်ကြားချင်တာရှိပါလေတိုင်းရင်းသားပြည်သူတွေရဲ့ကိုစားပေါ့နော်ဟုတ်ကဲ
့မှန်ကန်ကန်နဲ့ပါတီဆွဲမရှိဘဲနဲ့ပေါ့ဒါအများပြည်သူအကျိုးကိုဒါဟိုတေပူပဲတင်မယ်လို့မျှော်လင့်ပါတယ်ပြည်သူတို့အကျိုးပေါ့နော်ဒီလူမနီယာမန်ဒီချေခံတာပဲမှာပေါ့မတဲ့အကြည့်အဖွဲ့စည်းပေးလိမ့်မယ်လို့ကျွန်တော်ပြောလင့်တယ်အဲဒီလိုရှိတော့ဒါအဲ့ဒီလုံဆောင်ပြရာရှိတာကိုဘိုးကနေနေပြီးတော့မှပြည်နယ်အစိုးရနဲ့ပြည်ပြီးတော့မှလိုအပ်တာဒီကိုဒါဟိုဒီတိုင်းမှာလုံဆောင်ပေးတာပဲဒါကပြည်နယ်ဒီမှာဖွံ့ဖြိုးတိုးတက်မှုအချင်းကဟိုမြင့်တက်လာတော့လုံဆောင်ပေးလိမ့်မယ်လို့ပြောလင့်ပါလုံလေလုံဆောင်ပေးဖို့တိုက်တွန်းမေတ္တာရခံချင်ပါတယ
မင်္ဂလာပါရှင်ဦးစစ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ NLD ရဲ့တိုင်းရင်းသားပါတီတွေနဲ့အလုတ်ဖြစ်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစစ်သူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နိုင်ကကုညီတင်ဆက်ထားပါတယ်ရှင်
NLD မြူသားဒီမိုစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲအပြီးပေးထားတဲ့ကတိအတိုင်းပါတီအစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ မကြီးနားမျိုးကိုတွားရောက်ပြီးကချင်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးပါပြီ။ NLD အစိုးရကိုယ်စားလှယ်အဖွဲ့မှပါတီခေါင်းဆောင်တွေဖြစ်တဲ့ဒေါက်တာမြင့်နိုင်ဒေါက်နန်းခင်ထွေးမြတ်ဥယင်ထုံခါနော်ဆန်တို့ဦးဆောင်ပါဝင်ပါတယ်။အဲ့ဒီကိုယ်စားလှယ်အဖွဲ့ဟာပါတီဘူအလုံးမှုဆောင်အဖွဲ့ရဲ့တာဝန်ပေးချက်အရတွားရောက်တွေ့ဆုံတာဖြစ်ပြီးကချင်ပြည်နယ်ပြီးရင်မွန်ပြည်နယ်နောက်ပိုင်းအခြားပြည်နယ်တွေစီခရီးဆက်တိုင်းသားပါတီခေါင်းဆောင်တွေနဲ့တွားတွေ့ဆုံမယ်လို့သိရပါတယ်။တွေ့ဆုံမှုမှာအကြောင်းအရာနှစ်ခုပါဝင်မယ်လို့ပါတီခေါင်းဆောင်တွေကပြောဆိုထားပါတယ်။အဲ့ဒါတွေကတော့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ပတ်သက်ပြီးတိုင်းသားပါတီတွေနဲ့အခြေခံဘုံသဘောတူညီချက်တွေရလာအောင်ကြိုးစားဖို့နဲ့နောင်ဖွဲ့စည်းမဲ့လွှတ်တော်တွေအစိုးရအဖွဲ့တွေနဲ့ပတ်သက်ပြီးတိုင်းသားပါတီတွေရဲ့အဖန်ကိုနားထောင်စူးစိဖို့ဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကလည်း NLD ပါတီဟာတိုင်းသားပါတီတွေနဲ့တွေ့ဆုံဆွေးနွေးဖို့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ခေါင်းဆောင်ဒေါက်တာတင်မျိုးဝင်းကိုဥဆောင်စေပြီးကော်မတီတစ်ခုဖွဲ့ပေးခဲ့ပါသေးတယ်။အဲ့ဒီကော်မတီကတော့ဘာလှုပ်ရှားမှုမှလုပ်တယ်ဆိုတာမကြားမသိရပါဘူး။အခုဒေါက်တာမြင့်နိုင်ဥဆောင်တဲ့အဖွဲ့ကရော NLD ပါတီနဲ့တိုင်းသားတွေကြားဘလောက်နားလည်မှုတည်ဆောက်နိုင်မလဲ။ဘလောက်အလုပ်ဖြစ်အောင်စွမ်းဆောင်နိုင်မလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းတဲ့အကြောင်းအရာတစ်ခုပါ
။ဒေါက်ဆန်းစုကြည်ဥဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရလာခဲ့တဲ့လွန်ခဲ့တဲ့9နှစ်တာကာလကိုပြန်ကြည့်လိုက်ရင်လက်နက်ကိုင်တိုင်းသားတွေနဲ့တွေ့ရဆုံရစစ်စရာညှိနှိုင်းရတဲ့ငင်းငယ်ရေးလုပ်ငန်းစဉ်မေမေရရထိထိရောက်ရောက်တိုးတက်လာအောင်စွမ်းဆောင်နိုင်တာမတွေ့ရသေးပါဘူး။ Federal ပြည်ထောင်စုအတွက်အခြေခံမူဝါဒတွေချမှတ်ဖို့ဆိုတာကလည်း2020ပြည့်နှစ်ရောက်မှစပြီးအကောင့်ထဲဖော်ကစားအခြေအနေရှိနေပါသေးတယ်။အခြားတစ်ဖက်မှာကြည့်လိုက်ပြန်ရင်လည်းမြို့ပေါ်ကတရားဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆက်ဆံရေးကောင်းကောင်းမွန်မွန်ထူထောင်ထားတာမတွေ့မမြင်ကြရပါဘူး။2016ခုနှစ် NLD ကလွတ်တော်အသစ်တွေအစိုးရအသစ်တွေဥဆောင်ဖွဲ့စည်းချိန်မှာတိုင်းသားပါတီခေါင်းဆောင်တချို့အဖွဲ့ဝင်တချို့ကိုနေရာပေးခဲ့တာရှိပေမဲ့အဲ့ဒီရွေးချယ်မှုတွေနဲ့ပတ်သက်လို့သက်ဆိုင်ရာတိုင်းသားပါတီတွေနဲ့တွေ့ဆုံညှိနှိုင်းပြီးမလုပ်ကင်ခဲ့တာကနေစပြဿနာပေါ်ဆက်ဆံရေးပြပြားခဲ့တာအစိုးရတပ်တန်းတစ်ခုတိုင်အောင်ပါပဲဒီကြားတဲ့တိုင်းသားအရေးနဲ့ပတ်သက်လို့မွန်ပြည်နယ်ချောင်းဆုံတံတားကိုဗိုလ်ချုပ်အောင်ဆန်းတံတားလို့နာမည်ပေးတဲ့ကိစ္စကြားပြည်နယ်မြို့တော်လိုက်ကောမှာတိုင်းသားတွေနဲ့အကြီးအကျယ်အတိုက်ခံလုပ်ပြီးဗိုလ်ချုပ်ကြေးရုပ်စိုက်ထူတာကိုမရမကအကောင့်ထဲပေါ်ခဲ့တဲ့ကိစ္စတွေကလည်း NLD အပေါ်တိုင်းသားပါတီတွေယုံကြည်ချက်ကင်းမဲ့စေသလိုဖြစ်စေခဲ့ပါတယ်
။တကယ်တော့မြန်မာနိုင်ငံကဗမာအများစုပါဝင်တဲ့အထင်ကရနိုင်ငံရေးပါတီကြီးတွေထဲမှာ Federal ပြည်ထောင်စုကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုပြီးပြက်ပြက်သားသားပြောဆိုသုံးလုံးတိုက်ပွဲဝင်ခဲ့တာ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါ။ဒါကြောင့်လဲတကယ်တိုင်းသားအရေးလှုပ်ရှားတဲ့တိုင်းသားပါတီတွေနဲ့ရေရှည်မဟာမိတ်ဖွဲ့နိုင်ခဲ့ပြီးဆိုးရွားကြမ်းတမ်းတဲ့နိုင်ငံရေးခီးလန်းကိုအတူဖြတ်ကျော်နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီချင်းတွေဟာ2016ခုနှစ် NLD အစိုးရအာဏာရလာပြီးနောက်မှမေးမိန်သွားခဲ့ရတာပါ။တကယ်တော့ဆက်အနာရှင်စနစ်ကိုနှစ်ပေါင်းများစွာတွန်းလှန်လာခဲ့တဲ့ NLD လိုပါတီကြီးတစ်ခုအနေနဲ့ Federal ပြည်ထောင်စုဆိုပြီးရေပုံရဆန်တဲ့စကားလုံးကိုပဲပြောဆိုနေမဲ့အစားဘယ်လို Federal ပြည်ထောင်စုမျိုးတည်ဆောက်မယ်ဆိုတဲ့တိကျတဲ့မူဝါဒလမ်းညွှန်မှုစတာတွေရှိနေဖို့ထုတ်ပြန်ထားဖို့လိုအပ်ပါတယ်အဲ့လိုတိကျတဲ့မူဝါဒလမ်းညွှန်မှုရှိနေပါမှတိုင်းသားတွေနဲ့ညှိနှိုင်းတဲ့အခါအပေးယူအလျှော့တင်လို့ဘုံသဘောတူညီမှုရှိတဲ့အချက်တွေရလာဖို့လွယ်ကူစေမှာပါ
အခြားတစ်ဖက်မှာလည်းတိုင်းပြည်ကို2008ဖွဲ့စည်းပုံခြေခံဥပဒေအရအုပ်ချုပ်နေရတဲ့အချိန်တပ်မတော်နဲ့ဝန်ကြီးဌာန၃ခုကလွှဲရင်တိုင်းပြည်ရဲ့အာဏာအဝဝလွှမ်းခြုံချုပ်ကင်ထားနိုင်စွမ်းရှိနေတာမို့ကိုယ့်ရဲ့မူဝါဒအောက်ကနေကိုယ့်ဘာသာကိုယ်ဖက်ဒရယ်ပြည်ထောင်စုပုံတံတန်းပုံဖော်ခွင့်လည်းရနေပြီးအဲ့ဒီအတိုင်းပုံဖော်ဖို့လည်းလိုအပ်နေပါတယ်။နမူနာအားဖြင့်ပြည်နယ်လွှတ်တော်အတွက်ရွေးကောက်ပွဲတွေမှာအမတ်နေရာထွက်ကျော်အနိုင်ရတဲ့ရွေးကောက်ခံပါတီကတယောက်ယောက်ကိုညှိနှိုင်းပြီးဝန်ကြီးချုပ်ခံပေးတာမျိုးပြည်နယ်တွေကရတဲ့တန်ရာဇာတဆိုင်ရာအခွန်ကောက်စည်းင်းကိုတိကျတွက်ချက်ပြီးရာဂိုင်နှုန်းတစ်ခုဘတ်ဂျက်ထဲခွဲဝေထည့်သွင်းပေးတာမျိုးတိုင်းသားစာပေတင်ကြားရေးကိုသက်ဆိုင်ရာတိုင်းသားပါတီတွေနဲ့ညှိနှိုင်းပြီးခွင့်ပြုပေးတာမျိုးစသဖြင့်လုပ်မယ်ဆိုအများကြီးအကောင့်ထဲပေါ်လုတ်ကင်ဆောင်ရွက်လို့ရနိုင်ပါတယ်ဒီလိုနည်းအားဖြင့်သာ NLD ဟာ Federal ပြည်ထောင်စုကိုတကယ်တီထောင်လို့တဲ့ပါတီအဖြစ်တိုင်းသားပါတီတွေကယုံကြည်လက်ခံလာကြမှာပါနောက်ထပ်အရေးကြီးတာတစ်ခုက2008ဖွဲ့စည်းပုံကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအနှစ်သာရဖြစ်လာအောင်ဘာတွေပြင်ဆင်ကြမလဲဆိုတဲ့ကိစ္စပါဖွဲ့စည်းပုံပြင်ရေးကိစ္စ NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့သဘောထားချင်းမတိုက်ဆိုင်မတူညီတာကတော့ဘာမှပြဿနာမရှိတယ်လို့အစမ်းတကျကိစ္စလည်းမဟုတ်ပါဘူး။ဒါပေမဲ့တိုင်းသားပါတီတွေနဲ့ပါအမြင်ချင်းသဘောထားချင်းလုံလုံလျားလျားကွဲပြားနေတာကတော့ဝမ်းနည်းစရာကောင်းတယ်လို့ NLD ရဲ့စီယုံရေးအရေးအချင်းအားနည်းနေတာကိုထုတ်ဖော်ပြသရလဲရောက်နေပါတယ်
။ဘယ်လိုပဲဖြစ်ဖြစ်2020ယူကော့ပွဲကြောင့်ပေါ်ပေါက်လာမဲ့အစိုးရအဖွဲ့အစည်းမတက်ခင် NLD နဲ့တိုင်းသားပါတီတွေတွဲဆုံဆွေးနွေးမှုစရှိလာပါပြီ။ဒီတွေ့ဆုံဆွေးနွေးမှုတွေဟာပြောသမျှကိုနားထောင်ပြီးပြန်လည်ုံတသက်မဟုတ်တကြိမ်တွေ့ပြီးပြီးသွားတာမျိုးမဟုတ်ပဲ NLD ကိုယ်တိုင်ခံယူထားတဲ့ Federal ပုံစံအစိုးရအဖွဲ့ပုံသဏ္ဍာန်တွေကိုပါပွင့်ပွင့်လင်းလင်းပြောဆိုဆွေးနွေးပြဖို့လိုအပ်ပါတယ်ဒီကမှတစ်ဆင့်တိုင်းသားပါတီတွေကတင်ပြလာတာတွေဘူအလုံမှုဆောင်အဖွဲ့ကိုတင်ပြအဖြေပေးနောက်တစ်ကြိမ်တွေ့ဆုံညှိနှိုင်းမှုတွေလို့စသဖြင့်အကျိုးရလပေါ်ပေါက်သည့်အထိဥတည်သွားဖို့လိုအပ်ပါတယ်ဒါတွေမကသက်ဆိုင်ရာပြည်내ကပြဿနာတွေကိုဝန်ကြီးချုပ်အပါဝင်NLD အစိုးရနဲ့သက်ဆိုင်ရာတိုင်းသားပါတီတွေတွဲဆုံဆွေးနွေးညှိနှိုင်းဖြေရှာတဲ့ဤကိုစင်ဆက်မပြကျင့်သုံးခြင်းဖြစ်လဲတိုင်းသားပါတီတွေနဲ့နားလည်မှုတိဆောက်ယူလို့ရနိုင်ကြောင်းပ
ါမင်္ဂလာအချိန်ပါရှင်အားလုံးသိကြတဲ့အတိုင်းကိုလွန်ခဲ့တဲ့2020ခုနှစ်ဟာနှစ်တရာအတွင်းတစ်ခါပဲကြုံရတဲ့ကာယယောဂဘေးဆိုးကြီးနဲ့ကြုံရတဲ့နှစ်ဖြစ်ပါတယ်လူတွေတနေတောင်းချီယောဂပို့ကူစီပြီးတော့ထောင်နဲ့ချီသေးဆုံးနေကြတာကြောင့်အတော့ကိုထိတ်လန့်စရာကောင်းတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့လည်းလူသားတွေရဲ့ဆွမ်းအားနဲ့ပဲအခုတော့ဒီကက်ယောဂပို့ကိုတိုက်ထုတ်နိုင်တော့မယ့်အချိန်လည်းရောက်နေပါပြီ။ဒီလိုတွေ့ကြုံခဲ့ရတဲ့ဆင်းရဲစရာဝမ်းနည်းစရာအချိန်တွေမှာချစ်ချင်းမေတ္တာနဲ့မျှော်လင့်ချက်တွေစောင့်ကြည့်ပြီးတဲ့သတင်းလေးတွေလည်းကြိုးကြားဆိုသလိုကြားခဲ့ရတာပါ။ဒီကနေ့မှလည်းမမျှော်လင့်တဲ့ကက်ယောဂဆိုးကြီးနဲ့ရင်ဆိုင်နေရတဲ့ကြားကဝမ်းသာကြည်နူးစရာသတင်းလေးတွေကက်ယောဂထိတ်ကြုံရေးကိုခွန်အားနဲ့ဝိုင်းဝန်းလောက်ကန်ခဲ့ကြတဲ့ကဘာတဝန်းကသတင်းကောင်းလေးတွေကိုဆက်ပြီးတော့ပြောပြချင်ပါတယ်။နိုင်ဂျီးရီးယားနိုင်ငံကကချီတဲလေးတယောက်ရဲ့မမျှော်လင့်တဲ့ကန့်ကျင်မှုကြောင့်နဲ့ဆားလိုက်ကြရအောင်ပါ။နိုင်ဂျီးရီးယားနိုင်ငံကအသက်17နှစ်အရွယ်အန်တိုနီမာဒူတယောက်ခြေပလာနဲ့မွေးရတဲ့ကခုန်နေတဲ့ဗီဒီယိုတစ်ခုဩဂုတ်လမှာထွက်လာတော့ကဘာတဝန်းအယုံဆိုင်မှုရခဲ့ပါတယ်။ဘဲလီကချီတဲလေးမာဒူလှလပျော်ရှင်စွာကနေတဲ့ဗီဒီယိုကိုကြည့်သူက15သန်းကျော်ထိရှိခဲ့ပါတယ်ဒီဗီဒီယိုကြောင့်အခမဲ့ဘဲလီကတင်ပေးနေတဲ့ Dance Academy အတွက်အလူငွေတွေအများအပြားရလာခဲ့တာပါသူဗီဒီယိုကို American ပြည်တော်စုက American Ballet Theater ကတွင်မြင်ပြီးတော့ပညာသင်စုကြည်ပေးခဲ့တယ်လို့ညွှန်ရဒီမှာ online ကနေသင်တန်းတန်တန်း online စီစဉ်ပေးခဲ့ပါတယ်နောက်နေ့ကျရင်တော့ပညာသင်စုကြည်နဲ့ American နိုင်ငံကို Ballet Beyond Borders မှာမာဒူတယောက်လာရောက်လေ့ကျင့်သင်ယူနိုင်တော့မှာလည်းဖြစ်ပါတယ
်စနီကောနိုင်ငံကအသက်25နှစ်အရွယ်ကာဒီယိုဆင်ဘာဟာကျောင်းကျင်စွာရေလွှာလျှော့ဆီးနိုင်တဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။ကမ္ဘာအိုလံပစ်ပြိုင်ပွဲကစားပွဲအဆင့်ဝင်နိုင်အောင်လို့မျှော်မှန်းနေတဲ့ဆင်ဘာဟာတမန်လက်လုပ်တစားတွေဖြစ်တဲ့သူ့ရဲ့စာတီအန်ဂေါ်ဒေတာမှာရာသီဥတုကောင်းပြီးတော့လှိုင်းလုံးကြီးတွေတက်လာတိုင်းမနာမနေကိုလေ့ကျင့်မာတော့တယ်။ရေထဲရောက်တာနဲ့အသက်နှလုံးထဲမှာတမူထူးခြားတဲ့ခံစားချက်တွေပေါ်လာတယ်လို့သူကပြောပါတယ်။ကမ္ဘာတစ်ဝန်းကလူမဲမင်းကလေးတွေကျောင်းကျင်စွာရေလွှာလျှော့ဆီးနိုင်တဲ့ဝင်းကျင်ထဲရောက်အောင်လို့အခုညီပေးနေတဲ့ Black Girls Soft ဆိုတဲ့ T-shirt ကိုဝတ်ပြီးတော့ sample တယောက်ဆက်ပြီးတော့လေ့ကျင့်နေစေဖြစ်ပါတယ်
။ဟာအညာဆေးရ
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အပန်းဖြေခီးစဉ်တွေဖြစ်နေရချိန်မှာတောင်ကိုရီးယားစုံတွဲတဲ့ကတော့ပုံနွေးတဲ့အပန်းဖြေနေရာတွေကိုသူတို့အိမ်ရောက်တဲလာပါတယ်။ယုံဆုမင်းနဲ့စင်းနီကင်ယုံဂျွန်းတို့ဟာအိတ်ခမ်းငါးခမ်းပါသူတို့တိုက်ခန်းကိုဂျိန်ထယ်ရီတစ်တာပရိဘောဂါရီအုံးဝင်တွေနဲ့မျက်နှာချက်ပန်းငါးတွေပါတက်ပြီးတော့ဖန်တီးထားတာပါ။ကယောဂါကြောင့်ပြပကိုအပန်းဖြေခီးမထွက်နိုင်တဲ့အတွက်အဲ့ဒီနေရာတွေကိုအိမ်ထဲတည်လာတာပါလို့ခင်ကပြောပါတယ်။သူတို့အိတ်ခန်းကိုတော့ဘာလီကျွန်းကအပန်းဖြေခန်းတွေလို့ပြင်ဆင်ထားပြီးအိတ်ခန်းကိုတော့ဟာဝိုင်ကမ်းခြေလို့ပြင်ဆင်ထားတယ်လို့လည်းပြောပါတယ
်။စပိန်နိုင်ငံဘာစီလိုနာမြို့ကပတ်လူယုံမှာနေထိုင်ကြတဲ့တက်ကြီးရီတွေဟာမှန်တစ်ဖက်ကမြင်နေရတဲ့သူတို့ရဲ့မိသားစုဝင်တွေကိုလက်ဟန့်ချီရတဲ့အနမ်းတွေပြီးတာပုတ်ဖက်နှုတ်ဆက်တာတွေလုပ်ပြီးတော့ဖုန်းနဲ့စကားပြောကြပါတယ်။ကယောဂါကန်သက်ချက်တွေတင်းကျလိုက်တဲ့အချိန်မှာလူယုံတော်များများကိုလူကိုယ်တိုင်လာရောက်လေပတ်ခွင့်ပိတ်လိုက်တာပါအခုလိုမျိုးမှန်လျင်တစ်ဖက်ခါနေပြီးတော့လူတွေလာရောက်လေပတ်နေတာကြောင့်မလို့ကွန်ပျူတာမျက်နှာပြင်ကလေးကနေမြင်ရတယ်လို့မျိုးမဟုတ်ပဲနဲ့ကိုယ့်ရဲ့မိသားစုအခြေအနေကိုပြန်မှမြင်တွေ့နေအောင်ဖန်တီးပေးထားတာပါလို့လူယုံညွှန်ကြားမှုအီဒွတ်ဒူဘာဒီယာကပြောပါတယ
်ထိုင်းနိုင်ငံကနခွန်ပတ်တော်အရကဘဲမွေးမြူရီသမားတွေကသူတို့ဘဲတွေကိုစပါခင်းတွေတဲ့စက်တင်ဘာလမှာလွှတ်ပြီးတော့ဘဲကြောင်းနဲ့မြင်းကလေးလူမှုကွန်ရက်မှာရေးပန်းစားခဲ့ပါတယ်စဘာခင်းတွေထဲကပေါင်းပင်တွေနဲ့စဘာဖြတ်ပိုးတွေကိုဘဲတွေလှုပ်ပြီးတော့ရှင်းလင်းတာမျိုးထိုင်းနိုင်ငံအပါဝင်ကမ္ဘာနိုင်ငံတချို့မှာလုပ်ကိုင်နေတာပါဒီနီလန်းကစဘာခင်းတွေမှာပုတ်သက်စေသုံးစရာမလိုပဲတဘာဝအနေနဲ့စိုက်ပျိုးထုတ်လုပ်ဖို့လဲအထောက်အကူပြုရရောက်ပါတယ
် Free Willy Deep Blue Sea နဲ့ The Abyss လို့ကွန်ပျူတာနဲ့ဖန်တီးထားတဲ့သတိဆောင်လေးတွေတုံးပြီးတော့ရုပ်ရှင်ရိုက်ကူးထုတ်လုပ်နေတဲ့ ဟောလိဝုဒ်ရုပ်ရှင်ကုမ္ပဏီတွေကသူတို့ရဲ့နည်းပညာတွေနဲ့ဖျော်ဖြေလုပ်ငန်းကသတိဆန့်အစ်စ်တွေနေရာမှာစထုတ်ဖို့မျှော်မှန်းနေပါတယ်။ H ကုမ္ပဏီကကွန်ပျူတာနဲ့အထူးပန်တီးထားတဲ့လက်ပိုင်တွေကိုတရုတ်နိုင်ငံမှာလက်ရှိစောက်လုပ်နေတဲ့ရည်တရဝါအပန်းဖြေပန်းညံတွေထဲမှာရှိတဲ့သတိဆန့်အစ်စ်တွေနေရာမှာစထုတ်မယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။သတိဆန့်စစ်တွေနေရာမှာဒီလိုမျိုးကွန်ပျူတာနဲ့ဖန်တီးထားတဲ့သတိဆန့်လေးတွေနဲ့ပြောင်းလဲဖျော်ဖြေလို့ရှိရင်ပန်းညံတွေမှာဧည့်သည်တွေပြောင်းဝင်လာနိုင်ကြလေရှိပါတယ
်။ရှိပါတယ်
။ Christian Melosi ရဲ့အိမ်မွေခွေးကနေအော်တိုဘားလာမှာတားပေါက်လာတော့အစင်းရောင်အမွေတွေနဲ့ခွေးကလေးတစ်ကောင်တူတူကြာပါလာပါတယ်။ Pistachio လို့နာမည်ပေးထားတဲ့အဲ့ဒီခွေးပေါက်ကလေးနဲ့အတူမွေးလာတဲ့အခြားခွေးကလေးတွေကတော့သူတို့အမေလိုအဖြူရောင်အမွေတွေပဲရှိတာပါ။အစင်းရောင်အမွေမြင်ရှိတဲ့ခွေးမျိုးကတိတ်ပြီးတော့ရှားပါတယ်။အစားဖြူတဲ့ခွေးလေးမွေးမလာခင်ဝမ်းဝင်ထဲမှာရှိတဲ့အချိန်မှာပလီဗာဒင်းလို့ခေါ်တဲ့ဓာတ်မျိုးနဲ့ထိတွေ့မိလို့အခုလိုအစိမ်းရောင်ပြောင်းသွားတာဖြစ်မယ်လို့လည်းယူဆကြပါတယ်။မွေကင်းစမှာပစ္စတိုချိုရဲ့အမွေကလေးတွေအစိမ်းရောင်တောက်တောက်ရှိခဲ့ပေမဲ့တဖြည်းဖြည်းကြီးလာတာနဲ့အများအယောင်တွေလည်းမဲမိသွားခဲ့တာဖြစ်ပါတယ
်။2020အမေရိကန်သမ္မတရွေးကောက်ပွဲမှာမဲထက်သူတွေတပိုင်းဝင်အောင်လို့စံချိန်တင်တိုးလာခဲ့ပါတယ်။ဒီထက်မှာအမေရိကန်နိုင်ငံသားဖြစ်လာခြင်းအသက်83နှစ်ရောက်မှပထမဆုံးမဲပေးခွင့်ရတဲ့အယ်ဆာဗာဒိုးနိုင်ငံဘွားဆာဗာဒိုရာမာတီယာလည်းပါပါတယ်။Los Angeles မြို့ Dodgia ကစားရုံထဲမှာမဲလာထည့်တဲ့သူတွေကိုဖျော်ဖြေပေးနေတဲ့ရွှေပြောင်းချေကြသူတွေနဲ့စုဖွဲ့ထားတဲ့တန်စုံတီးဝိုင်းတစ်ခုကမာတီယာမဲလာထည့်ချိန်မှာအားပေးသခြင်းတွေတည်ဆူပေးခဲ့ကြပါတယ်။ဒီတန်စုံတီးဝိုင်းကိုရွှေပြောင်းချေကြသူများခွင့်ရလှရှာမှုအဖွဲ့ကနေပြီးတော့စီစဉ်ပေးထားတာလည်းဖြစ်ပါတယ
်။တူရကီနိုင်ငံမှာအင်အားပြင်းကလေးလှုပ်ခဲ့တာကြောင့်အစ္စမာအယက်ကပြိုကျသွားတဲ့အဆောက်အုံပျက်စီးတွေအောင်မှာအသက်၄နှစ်အရွယ်မိန်းကလေးတယောက်ကို၄ရက်အကြာမှာအသက်ရှင်နဲ့ကယ်ထုတ်နိုင်ခဲ့ပါတယ်။ပင်လယ်ကမ်းစပ်အနီးမှာရှိတဲ့ဒီမြို့မှာငလင်းနှံကြောင့်တည်ဆုံသူကတရားကျော်ရှိခဲ့တာပါ။ကလေးမကလေးအိုက်ဒါဂဇင်းရဲ့အော်တန်ချာယာကရှာဖွေကယ်ဆယ်ရေးအဖွဲ့တွေအခုလိုကဲတင်နိုင်ခဲ့တာလည်းဖြစ်ပါတယ
်။အိန္ဒိယနိုင်ငံတောင်ပိုင်းတမိလ်နာဒူပြည်နယ်ကဆင်မလေးတစ်ကောင်ဟာသူ့ရဲ့ထူးခြားတဲ့ဇပင်မှုတွေကြောင့်ကမ္ဘာတစ်ဝန်းအာရုံစိုက်မှုရခဲ့ပါတယ်။ဘော့ကပ်စကမလန်လို့နာမည်ပေးထားတဲ့ဆင်မလေးရဲ့နှစ်ဖူးပေါ်ကဇပင်မှုတွေကိုစင်ထိန်ရဂျက်ဂူဘယ်ကညှပ်ပေးထားပါတယ်။2003ခုနှစ်မှာဆင်မလေးစကမလန်ကိုပြည်နယ်ရေးမြို့တော်မနဂူဒီမျိုးကရဂျဂိုပယ်စွာမီကျောင်းတော်ကိုခေါ်လာခဲ့တဲ့အချိန်ကစပြီးတော့သူ့ကိုလာကြည့်တဲ့ဧည့်သည်တွေနဲ့စီကားခဲ့ပါတယ်။ဆင်မာလီရဲ့စပင်မှုတွေကိုစင်တိန်ကဂျဂိုပယ်ကနွေရာသီမှာတစ်နှစ်၃ချိန်နဲ့တခြားချိန်ဆိုလို့ရှိရင်တစ်နှစ်အနည်းဆုံး၂ချိန်စေချောပေးပါတယ်။ဆင်ဦးကောင်းပါတဲ့ကနီရှာနတ်ဖျားဟာဟိန္ဒူဘာသာဝင်ကြားထင်ရှားတဲ့နယ်ပါးဖြစ်ပြီးတော့လက်လာပါအကောင်တစ်ခုဖြစ်နေလဲလေးနဲ့စွာယုံကြည်လက်ခံထားကြပါတယ်။
ရှင်သွာလာရဲနဲ့မွန်းချက်လာတဲ့ဘရာဇီးနိုင်ငံဆောက်ပေါလိုမြို့မှာတနေရာကနေနောက်တနေရာကိုအမြင်ရောက်မဲ့နီလာတစ်ခုပေါ်လာပါတယ်။အသက်39နှစ်အရွယ်ဗီနီစီယားဆန်တူးစ်နဲ့အသက်28နှစ်အရွယ်အလက်ဇန်ဒရိုရူဆိုတို့ဟာတပြက်စီတစ်ချောင်းကိုမော်တာပါဘိန်းတလုံးတက်ရင်ငယ်မှာတက်ပြီးတော့မောင်းနှင်သွာလာကြတာပါ။ဟယ်ရီပေါ်တာရုပ်ရှင်ထဲကဆုံးကိုဝေးရဲနဲ့မော်ဆီယာရီစီတဲ့တပြက်စီနဲ့ဆင်းသူပါတယ်။တနာရီ38မိုင်အထိမောင်းနှင်နိုင်တဲ့ဒီတပြက်စီရုပ်တက်ရင်ကလေးကိုကောင်းကောင်းမောင်းတက်ဖို့အစာပိုင်းမှာလေ့ကျင့်ရပေမဲ့နေ့တူကသွာလာဖို့အတွက်တော့အသုံးဝင်တယ်လို့ဆိုပါတယ်။
မန်ကွဲစားတွေကွေးကောက်နေတဲ့တန်ချောင်းတွေနဲ့လက်ကိုမြှောက်ထားတဲ့ပုံဖန်တီးထားတဲ့ဒီမင်းကလေးငယ်ရဲ့ရုပ်တုဟာလက်ပလုံနိုင်ငံရဲ့မျိုးလင့်ချက်တင်ဂီတာတစ်ခုဖြစ်လာပါတယ်။သူ့ချိန်မှာချထားတဲ့နာယီပြက်တလုံးရဲ့လက်တံတွေကဩဂတ်စ်လ၄ရက်နေ့မှာဘယ်ရီမြူစိတ်ကန်းတစ်ခုမှာပောက်ကွဲမှုပေါ်ခဲ့တဲ့6နာရီ8စက္ကန့်ကိုညွန်ပြနေတာပါ။လူပေါင်း200တည်ဆုံပြီးတော့6000ကျော်ဒဏ်ရာရခဲ့တဲ့ဒီပောက်ကွဲမှုစီကအပျက်စီးအပိုင်းအဆတွေကိုအသုံးပြုပြီးတော့လက်ပလုံအမှုပညာရှင်ဟာယက်နာဆာကဒီရုပ်တုကိုဖန်တီးပါတယ်။ဒီမတော်တဆမှုမဖြစ်ခင်ကတည်းကအမျိုးသမီးရုပ်ထုတစ်ခုဖန်တီးနေတဲ့နာဇာကပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့နေရာတွေကိုကူညီရှင်းလင်းပေးခဲ့ပါတယ်။နာမည်မပေးရသေးတဲ့သူ့ရဲ့ရုပ်ထုကအပျက်စီးပုံကနေပြန်ပြီးတော့ယုံထွက်လာမဲ့ဘယ်ရီမျိုးရဲ့မျှော်လင့်ချက်တင်ဂီတာတစ်ခုဖြစ်တယ်လို့လည်းနာဇာကပြောပါတယ
်။ကယောကကြောင့်နှာခေါင်းစီးသက်သားတွေကမ္ဘာတဝန်းပုံမှန်ဖြစ်လာတဲ့အချိန်မှာဘရာဇီးအနုပညာရှင်တယောက်ကဝတ်ဆင်သူရဲ့မျက်နှာအတိုင်းနှာခေါင်းစီးတွေပေါ်မှာပကြီဆွဲပေးနေပါတယ်။အဖြူရောင်နှာခေါင်းစည်းတွေပေါ်မှာဝတ်ဆင်သူရဲ့မျက်လုံးအောက်ပိုင်းကိုဆွဲပေးတာပါလက်ရကောင်းလုံးနဲ့အတွဲရုပ်တရက်ဆွဲနှာခေါင်းစည်းတက်ထားတယ်လို့တော့မထင်ရပါဘူးကာယောဂါကာလာမှာပုံကုမခံရအောင်ကာကွယ်တဲ့အနေနဲ့နှာခေါင်းစည်းတက်ပေမဲ့ကိုယ်ဘသူဘဝဖြစ်တယ်ဆိုတာမဖုံးကွယ်ချင်ကြတဲ့လူတွေကြမှာတော့ဒီလိုနှာခေါင်းစည်းတွေရေပန်စားနေတာလည်းဖြစ်ပါတယ
်စပိန်နိုင်ငံကအသက်82နှစ်အရွယ်ကာလို့ဆိုရီယာဟာတတ်တူရတူတွေလိုမျိုးအေးသက်တာမနေပဲနဲ့ကမ္ဘာအမြင့်ဆုံးတောင်တစ်ခုကိုတက်ဖို့လေ့ကျင့်နေပါတယ်ခီးတော်ကွင်းရတာနဲ့နီပေါ်နိုင်ငံကိုနေဦးပေါ်မှာသွားပြီးတော့8168မီတာအမြင့်ရှိတဲ့ဒေါလာဂီရီတောင်ကိုတက်ဖို့ဆန္ဒရှိနေတာပါ COVID-19 ကြောင့်အသက်ဆုံးရှုံးခဲ့ရတဲ့တက်ကြီးရွယ်ကိုအားလုံးအတွက်ရည်ရွယ်ပြီးတော့တောင်တက်ဖို့စီစဉ်တာလည်းဖြစ်ပါတယ
် အတုပညာရှင်အတော်များများကလူတို့ပရိသတ်ကြီးကိုဖျော်ဖြေတင်ဆက်ခြင်းပေမဲ့ဗြိတိန်နိုင်ငံဖွားစန္ဒယားဆရာပေါ်ဖာတန်ကတော့ထိုင်းနိုင်ငံကဖရပန်ဆမ်ယော့တမိုင်းဝင်စီရီတို့အနီးကဆာလောင်နေကြတဲ့မြောက်တွေကိုစိတ်ငြိမ်သွားအောင်ဖျော်ဖြေပေးနေပါတယ်။ကာယောဂါကြောင့်ကပါလဲခီးသွောအဲဒယ်ရီကိုမိခိုးနေရတဲ့လုပ်ငန်းကျဆင်းပြီးတော့သရိတ်ဆန်ကလေးတွေလည်းအစာကောင်းကောင်းမစားကြသလိုသူတို့အတွက်ထိုင်းအစိုးရစီကရမငွေအလုံးလောက်လည်းမရပါဘူး။စန္ဒယားဆရာပတနာလုပ်ငန်းခွင်ကနေအနာပေးထားတဲ့ဆင်ထိန်သိမ်းရေးစခန်းကဆင်တွေကိုကဘာကျော်ကနဝင်တည်သွားတဲ့နဲ့ဆယ်စုနှစ်နဲ့ချီဖျော်ဖြေတင်ဆက်လာသူလည်းဖြစ်ပါတယ
်ဆိုရနင်းကြအဖွဲ့ဟာဂျပန်နိုင်ငံကဆယ်စုနှစ်ကြာရှိခဲ့တဲ့နန်ဂျစ်ဆုတန်ကစားနည်းကိုယူရိုနိုင်ငံကကိုပိုင်အုပ်ချုပ်ခွင့်တစိမ့်တစ်ပိုင်းရကတည်လာကိုတင်လာပါတယ်နန်ဂျစ်ဆုကိုခန့်ပညာထဲမှာခနာကူကိုပျော့ပြောင်းစွာလှူရှာပြီးတော့တိုက်ခဲ့ရတဲ့နီလန်တွေရောနှောပါပါတယ်ဒီနည်းလမ်းမှာညာတန်ပြီးပြီးတော့အော်ဟိယာရာတွေပါတယ်လို့ပဲမိတုပ်တွေလှန်တွေသုံးပြီးတော့ကစားရတာလည်းပါပါတယ်ဆိုရနင်းကျအဖွဲ့ကစစ်ပန်းအရာရောရုပ်ပန်းအရာပါလေ့ကျင့်ပေးထားတဲ့သင်တန်းမှာလူပေါင်း90လောက်ရှိပါတယ်လူငယ်တွေကော်ဖီဆိုင်မှာထိုင်ပြီးတော့ချိန်ဖြိုးနေမဲ့စားလုပ်စရာတခုခုရှိအောင်လို့ဒီအဖွဲ့ကိုဖန်တီးပေးတာဖြစ်တယ်လို့ပဲနိုင်ငံတကာပြိုင်ပွဲဝင်နိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်လို့သင်တန်းဆရာရှာဇက်မုစလစ်ကပြောပါတယ်
ပါကစ္စတန်နိုင်ငံကအစ္စလာမဘတ်သရိတ်ဆိုင်ရုံမှာတကောင်နဲ့အထူးချံဖြစ်နေတဲ့ကာဗန်ဆိုတဲ့ဆင်ကြီးကိုကမ္ဘောဒီးယားနိုင်ငံ Siem Reap ရက်ကိုလေကြောင်းကနေပို့ပေးဖို့သဘောတူညီမှုရလိုက်ပါပြီ။အဲ့ဒီလိုပို့မပေးခင်ဆင်ကြီးကာဗန်ကိုလွတ်ပေးဖို့လှုပ်ရှားမှုမှာပါဝင်သူအမေရိကန်နာမည်ကြီးအစိုးရရှဲကိုရိုင်းပါကစ္စတန်နိုင်ငံကိုကြိုတင်သွားရောက်ခဲ့ပါတယ်။အသက်36နှစ်ရှိပြီဖြစ်တဲ့ကာဗန်ဆင်ဟာသူ့ဘဝရဲ့အချိန်အတော်များများကိုအဖော်မရှိဘဲသရိတ်ဆိုင်ရုံထဲမှာတကောင်နဲ့အထူးချံနေခဲ့ရတာပါ။တရိတ်ဆန်အခွင့်ရေးတက်ကြွလှုပ်ရှားသူတွေကသူ့ကိုအဲ့ဒီလိုအခြေအနေမျိုးကနေကယ်ထုတ်ဖို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်။နေရာတစ်ကိုလျင်းနဲ့ဆယ်နာရီလောက်ကြာအောင်သွားမှာဖြစ်တဲ့အတွက်စူညံတန်တွေကြီးမြောင်းတဲ့အခန်းအနေထားမျိုးတွေနဲ့ရင်ပါသွားအောင်လို့တရိတ်ဆန်ကယ်တင်ရေးလုပ်နေတဲ့ Four Boss အဖွဲ့ကနိုင်ငံတကာပညာရှင်တွေကဆင်းကြီးကာဗင်ကိုလှည့်ကျင့်တင်နာပေးခဲ့ကြတာလည်းဖြစ်ပါတယ်
။အီတလီနိုင်ငံ Naples မြို့ကဇေဝဆန္ဒတွေရှိရာလမ်းမကြီးတစ်ခုဟာခရစ်စမတ်ကာလအလှဆင်ရုပ်ထုငယ်မျိုးမျိုးရနိုင်တဲ့နေရာဖြစ်နေထင်ရှားပါတယ်။ယေရှုခရစ်တော်ဘုံရုပ်ထုငယ်လေးတွေရနိုင်တယ်လို့ပဲဒီနှစ်မှာတော့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အာဂျင်တီးနားနိုင်ငံကကမ္ဘာကြုံဘောလုံးသမားဒီယေဂိုမာရာဒိုနာရဲ့ရုပ်ထုလည်းပါလာပါတယ်။19ရာစုနှစ်နှောင်းပိုင်းလောက်ခဲကခရစ်တော်ဖွားမြင်တော်မူခြင်းအထိမ်းအမှတ်ရုပ်ထုမျိုးစုံကိုဒီရက်မှာဖန်တီးရောင်းချလာတာဖြစ်ပါတယ
်။ကမ္ဘာကယောဂါကြီးနဲ့ရင်ဆိုင်နေရတဲ့ကြားကအချစ်ချင်းမေတ္တာနဲ့မျိုးလင်းချက်တွေစောင့်ကြည့်ပေးတဲ့ကမ္ဘာအရေးရကသတင်းတချို့ကိုတင်ဆက်ပေးလိုက်တာပါရှင်။ကယောဂကရကြောင်လက်ရှိအခက်ခဲတွေနဲ့တမျိုးတပုံရင်ဆိုင်နေရပေမဲ့လို့လာမယ့်နေ့ထဲမှာတော့အခက်ခဲတွေကျော်လွန်ပြီးဒီလိုဝမ်းသာကြည်နူးစရာသတင်းလေးတွေဒီထက်မကမြင်ရကြားရကိုရင်းလဲပါဝင်နိုင်လို့ဖြစ်ပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေကဆုတောင်းပေးလိုက်ပါတယ်။မင်္ဂလာရှိတဲ့နေ့သစ်ဖြစ်ကြပါစေရှင်။ကျွန်မနောင်လောပါ။
ဘီကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။အီဂျစ်နိုင်ငံမှာအညောင်းညာတွေဖြစ်စီဖို့မွေးရွှင်တွေနဲ့နှိပ်တဲ့စပါတခုကိုစမ်းသစ်ဖွင့်လင်းထားပါတယ်။ပေရူးနိုင်ငံမှာတော့နတ်ဆရာတွေဟာလာမယ့် 2021 နှစ်သစ်အတွက်ကံကောင်းခြင်းတွေရဖို့သူတို့ရဲ့ရိုးရာဒလိအစဉ်လာတွေတိုင်းဆူတောင်းပေးနေကြပါတယ်။ဒီလိုကဘာတလွားထူးထူးခြားခြားသတင်းလေးတွေကိုကျွန်မအလိမာနဲ့ကိုမင်းခတ်မောင်တို့ကတင်ဆက်ပေးထားပါတယ်ရှင်။
ဒီနေ့နိုင်ငံမျိုးအပိုင်းကပန်းပြီစပါခုမှာတော့အစ်မစ်တွေကြွက်သားနှာရှင်တာကိုတက်တာစီလို့ထူးခြားခြားအနှိမ့်ခံရတဲ့အခြေရှိပါတယ်။အဲဒီမှာအနှိမ့်ခံသူကိုမွေအရှင်တွေနဲ့နှိပ်ပေးတာပါ။လူတော်တော်များများအနေနဲ့ကတော့မွေတွေနဲ့အနှိမ့်ခံဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါပေမဲ့လည်းကိုင်ရိုမြို့တော်ကဒီစပါမှာဒီလိုမွေတွေနဲ့နှိပ်ပေးတဲ့ဤကိုမိတ်ဆက်ပေးလိုက်လို့လူတွေမွေကြောက်တတ်တဲ့အစိတ်ပြေပြောက်ပြီးမွေနဲ့အနှိမ့်ခံရတာကိုပိုလက်ခံလာနိုင်ကြဖို့သူတို့ကမျှော်လင့်ပါတယ်။ညောင်းညာတာတွေတက်တာစီဖို့မွေရှင်တွေကအနှိမ့်လာခံသူတွေရဲ့မျက်နှာနဲ့ကြောတွေပေါ်မှာရှော့တိုက်သွားပါတယ်။မွေရှင်နေတဲ့ဒီလိုမိနစ်30နှိပ်ခံမယ်ဆိုရင်ပထမဆုံးနှိပ်ခံတော့မဲ့သူရဲ့ကြောကိုစီလိမ့်ပေးပါတယ်။ပြီးရင်တော့စပက်ကြီးမွေတွေဒါမှမဟုတ်အစိမ့်မရှိတဲ့မွေအမျိုးအစားပေါင်း28မျိုးလောက်ကိုသုံးပြီးနှိပ်ပေးတာပါ။ဒီမွေတွေနဲ့နှိပ်ရင်ကြွက်သားနာရာတွေနဲ့အစိမ့်မြင့်ကြိုက်တာတွေကိုတက်တာစေတယ်လို့စပါပိုင်ရှင်ကဆိုပါတယ်။သွေးလည်ပတ်အားကောင်းစေသလိုနာကျင်မှုကိုတိုက်ဖျက်ပေးတဲ့ဟော်မုန်းတွေကိုလည်းထုတ်ပေးတာပါ။ဒါမှလည်းဒီမွေးရှင်နေတဲ့နှိပ်ခံရတာမျိုးကနှလုံးမကောင်းသူတွေအသည်းငယ်သူတွေအတွက်တော့လုံးဝအလုပ်ဖြစ်မှာမဟုတ်ပါဘူ
း။ရုရှားနိုင်ငံရဲ့အရှေ့မြောက်ဘက်အော့မစ်မြို့မှာခရစ်စမတ်နေ့အလွန်စနေတနင်္ဂနွေပိတ်ရက်တုန်းကအနောက်20ဒီဂရီဆယ်စီယက်ကျော်အထိအေးခဲနေတဲ့ရေတွေကိုအန်တုပြီးရေကူးခဲ့ကြတာပါ။
ဆိုင်ဘီးရီးယားနိုင်ငံသားတွေဖြစ်ပြီးဒီဇင်ဘာလကနေရေခဲတွေပြောတဲ့အချိန်လေးလားဒီသတင်းပတ်တိုင်းစန်တာဆောင်းအုပ်ထုတ်ဆောင်ထားတဲ့ဆောင်းရာသီရေကူးကလပ်အဖွဲ့ဝင်တွေအီရာတစ်မြစ်ကမ်းဆက်မှာလူစုကြတာထုံးစံပါပဲဒီလိုရေခဲရေတဲ့ရေကူးတာဟာကိုခံအားကောင်းစေပြီးဘယ်ရောဂါမှမဝင်နိုင်အောင်ခန္ဓာကိုယ်ကကာကွယ်ပေးတယ်လို့သူတို့ကယုံကြည်ကြတာပါရေခဲရေတဲ့ရေကူးပြီးရေကူးသမားတွေတက်လာတဲ့အခါတုံတုံရင်ရင်ဖြစ်နေကြတယ်လို့ထင်ရပေမဲ့သူတို့ရဲ့မျက်နှာမှာတော့အပြုံးတွေနဲ့နှစ်တကူကာလမှာအချင်းချင်းဂုဏ်ပြုနေကြသလိုကျမ်းမာဖို့ကိုလည်းဆူတောင်းပေးနေကြတာပါတပတ်ကို6ရက်ဖွင့်တဲ့ဒီရေကူးကလပ်မှာရေလာကူးသူပေါင်းကတော့100အထိရှိပါတယ်ဒီကလပ်ကို82နှစ်အရွယ်အက်ဖဂန်နဒီဇက်နောက1966ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်ရှင်
နေ့တကူတိုင်းဒီဇင်ဘာ29ရက်ပြည်သူ့နိုင်ငံမြို့တော်ဒီမာပြိုလေကဆန်မာတင်းပလာဇာမှာနတ်ဆရာတွေစုံပြီးရိုးရာဒလေးဆူတောင်းတဲ့ပွဲကျင်းပခဲ့ကြပါတယ်။လာမယ့်နှစ်သစ်ရဲ့12လတာကာလအတွက်ကန်ချာမှာငွေဝင်ကောင်းဖို့ဆူတောင်းကြသလို2022ခုနှစ်မှာဖြစ်လာမယ့်အရာတွေကိုလည်းကြိုတင်ဟောကိန်းထုတ်ခဲ့ကြတာပါ။လာမယ့်နှစ်သစ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကလည်းဆုံးသတ်တော့မယ်လို့သူတို့ကဟောပါတယ်။ကာကွယ်ဆေးကဗိုင်းရပ်စ်ကိုကာကွယ်ပေးနိုင်မှာဖြစ်တဲ့အတွက် 2021 မှာအရင်လိုပဲကမ္ဘာကြီးနေပြန်ကောင်းသွားမှာပါလို့နတ်ဆရာဂျဲရိုအော့စကိုကဆိုပါတယ်။နတ်ဆရာတွေထောက်ခံအားပေးတဲ့အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်စီကိုလည်းကောင်းချီးမေတ္တာတွေပို့သဖို့မိခိုးတွေနဲ့ပန်းတွေကိုပတ်ပြန်ပေးနေတာပါ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့မက္ကဆီကန်သမ္မတအန်ဒရီမန်နျူအယ်လိုပက်စ်တို့လိုကမ္ဘာကောင်းဆောင်တွေရဲ့ဓာတ်ပုံတွေကိုနတ်ဆရာတွေကသူတို့ရိုးရာဓလေ့ဤတိုင်းအနေအကင်းမှန်းမှုတ်ခဲ့ကြပါတယ်။အဝိစာကိုမြေပေါ်ခင်းသူ့ပုံမှာတော့ပန်းပွင့်ပတ်တွေတစ်သီးတွေအန်ဒရီယန်ပြောင်းမှုတွေဖြန့်ကျဲထားပြီးလက်တိုးချိုကိုမှုတ်သူတို့ရိုးရာဓလေ့အစဉ်လာကိုလှုပ်ဆောင်ကြတာပါပီရူးနိုင်ငံကနတ်ဆရာတွေဟာအမေရိကန်တောင်ပိုင်းမှာပေါင်းနေရှိတဲ့ကိုကိုအရွက်တွေသုံးပြီးလက္ခဏာကြည့်တာဒါမှမဟုတ်ကောင်းတဲ့ကန်ချမာတွေဖြစ်ဖို့ကက်သလစ်သူတော်စင်တွေကိုပင့်ဖိတ်တာတွေလုပ်ကင်ပြီးဝင်ဝေရှာကြတာဖြစ်ပါတယ်
ပူကိုတာကစားတောက်ဆိုင်တစ်ခုမှာရွှေဆက်ဆောက်ပေးရင်နဲ့တောက်တောက်ပြန်ပြောင်းအပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအတားမြတ်ပေါင်မုတ်ကိုရောင်းချလို့နေတာပါဒီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်ပူကိုတာမှာယိုယိုဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါဒီရွှေဟမ်ဘာဂါကိုပြင်သစ်ပေါင်မုတ်အမျိုးအစား Brioche အလယ်မှာအသားနှပြားရင်မီးမြိုက်ထားတဲ့ဝက်ပေါင်ကြောင့်ကျွတ်ကျွတ်ရွာကျက်သွန်ကျွတ်ကျော်ဒိန်ခဲအပြားနှစ်ထပ်ပါပါတယ်။ပေါင်မုတ်ပေါ်မှာတော့အမေရိကန်ကကျင်းသွင်းတဲ့စားလို့ရတဲ့16ပဲရရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါ။ဒီရွှေပြားကျွတ်ရွက်အထူကတော့3.3x3.15mm ရှိပါတယ်။ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတူယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်။ကိုဗစ်ကူးစက်ကယောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းလျာအသစ်ဆန်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင
်အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါဂျန်ဂျူရီ၄ရက်ဒီကနေ့ဟာ23နှစ်မြောက်မြန်မာနိုင်ငံလွတ်လပ်ရေးနေ့ဖြစ်ပါတယ်။ကမ္ဘာနိုင်ငံခေါင်းဆောင်တွေကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုချစ်ကြည်ရေးတောင်းလွှာတွေအသီးသီးပေးပို့ခဲ့ကြပါတယ်။ဗြိတိန်ဘုရင်မကြီးပေးပို့တဲ့တောင်းလွှာထဲမှာတော့မြန်မာလွတ်လပ်ရေးနေ့အတွက်ဝမ်းမြောက်ဂုဏ်ပြုကြောင်းနဲ့အခုလိုအခက်အခဲကြုံနေရတဲ့ကာလမှာပြည်သူအလုံးအတွက်ဆုမွန်ကောင်းတောင်းပေးကြောင်းဖော်ပြထားပါတယ်။အလားတူပဲတရုတ်ဝန်ကြီးချုပ်တောင်ကိုရီးယားသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ကလည်းဆုတောင်းဂုဏ်ပြုပေးခဲ့ကြတာပါ။ထိုင်းနိုင်ငံမှာတော့2020အတွင်းလာပေါင်းများစွာတောက်လျှောက်ဆန္ဒပြခဲ့ကြတဲ့သူတွေကိုထိုင်းစုကမကြုံစဘူးလိုက်လံနှိမ်နင်းနေရမှာအခုချိန်ထိအဖမ်းဆီးခံရသူက38ယောက်ရှိသွားပြီဖြစ်ပါတယ်။အမေရိကန်နိုင်ငံကနိုဗ ెంబ ာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကအနိုင်ရကြောင်း Electoral College လို့ခေါ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ကိုယ်စားလှယ်မဲတွေတီးပြဖို့ဗိုလ်တပ်ဖွဲ့နေမှာအခမ်းအနားနဲ့ကျင်းပမှာဖြစ်ပြီးဒါကိုအောက်လွှတ်တော်က Republican အမတ်100ကျော်နဲ့အထက်လွှတ်တော်အမတ်ဒရာစင်လောက်ကကန့်ကွက်မှာဖြစ်ကြောင်းပြောနေပါလေ။ရွေးကောက်ပွဲမဲရလက်ကိုပြောင်းလဲစေဖို့အတွက်မစ္စတာဘိုင်ဒန်အနိုင်ရမှုကိုလွှတ်တော်နှစ်ရက်စလုံးကလက်မခံမှသာပြောင်းလဲနိုင်မှာပါ။ဒါပေမဲ့ဒီမိုကရက်တစ်ကြီးစိုးထားတဲ့အောက်လွှတ်တော်ကမစ္စတာဘိုင်ဒန်အနိုင်ရကြောင်းအတည်ပြုပေးဖို့ရှိသလိုအထက်လွှတ်တော်မှာလည်းအလားတူအတည်ပြုနိုင်ခြင်းရှိပါတယ်။ဗြိတိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာကူးစက်မြန်ဗီဇာပြောင်းပို့တဲ့ကြောင့်ပိုးပြီးတိုးလာနေတဲ့အတွက်လော့ခ်ဒေါင်းချကန့်သတ်မှုအစ်တွေထုတ်ပြန်ဖို့ရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကသတိပေးလိုက်ပါတယ်။တနင်္လာနေ့မှာနိုင်ငံသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှန်ပေါင်းစိတ်ချမ်းသာကိုကြမ်းပါကြပါစေ။ကျွန်မခင်ရက်တပ
ါ This program has come to you from the Voice of America, Washington.